Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်စက်တင်ဘာလ19ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32.40 49ဒုကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မူပြီးပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါ။ဒီမနေ့ခင်းသတင်းတွေကိုမခွာညွန်နဲ့အတူကြီးညာပေးမှာပါ။နယူးယောက်မှာလူပေါင်း29ယောက်ကိုဒဏ်ရာရရှိတဲ့ဘုံဖောက်ခွဲမှုကိုလှုပ်ဆောင်ခဲ့တယ်လို့ပြောကြားမှုနဲ့ပတ်သက်ပြီး FBI ဗဟိုထောက်လှမ်းရေးဌာနကစုံစမ်းစစ်ဆေးနေပါတယ်။ရုရှားရွေးကောက်ပွဲမှာသမ္မတပူတင်ရဲ့လက်ရှိအာဏာရပါတီကတခြားပါတီတွေနဲ့အသာရနေပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ဝန်ခံဒေါန်ဆန်းစုကြည်ဟာဒီကနေ့ကုလသမဂ္ဂမှာဒုက္ခသည်နဲ့ရွှေ့ပြောင်းအခြေချမှုများဆိုင်ရာဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမိုးဝေ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အခုမနေ့ကနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
ဆိုတော့နောက်ဆုံးဒီအမန်မန်လုပ်လိုက်တဲ့ National Education Law ပေါ့နော်အမျိုးသားပညာရေးဥပဒေမှာတော့ဟိုရခိုင်မှာ
ဒါကတော့မြန်မာနိုင်ငံမှာမတန်ဆွမ်းသူများအခွင့်အရေးဆောင်ရွက်နေတဲ့ကိုနေလင်းစိုးပြောပြသွားတာဖြစ်ပါတယ်မြန်မာအရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်အဲ့ဒါအပြင်မြန်မာနိုင်ငံအတွင်းရွှေ့ပြောင်းဒီခါမှာခင်ဗျာဒါအပြင်အမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းအခြေချနေထိုင်သူများအရေးနဲ့ပတ်သက်ပြီးတော့အစိုးရနဲ့ပြည်သူတွေရဲ့အမြင်သဘောထားတွေဘယ်လိုရှိလဲဆိုတဲ့အကြောင်းသတင်းဆောင်မကိုလည်းနားဆင်ကြရဖို့ရှိပါတယ်နောက်ပြီးမြန်မာပြည်ကပေးစာကဏ္ဍသတင်းစာဆရာဦးစီတုံးသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကဘာတလွားထူးခြားစံပြအစီအစဉ်များစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
နယူးယောက်မြို့မန်ဟန်တန်ကလူစီကားရအရမ်းမှာစနေနေ့ညကလူပေါင်း29ယောက်ကိုဒဏ်ရာရရှိတဲ့ဘုံဖောက်ခွဲမှုလှုပ်ဆောင်ခဲ့တယ်လို့ဝန်ခံပြောကြားမှုတစ်ခုကိုဘဟုထောက်လိုင်းဌာန FBI ကစုံစမ်းစစ်ဆေးနေပါတယ်။ဘဟုအစိုးရနဲ့နယူးယောက်ပြည်နယ်အစိုးရတာဝန်ရှိသူတွေကအသေးစိတ်အချက်အလက်တွေကိုတော့ထုတ်မပြောကြပါဘူး။ဒါပေမဲ့ဘုံဖောက်ခွဲခဲ့တယ်လို့ပြောသူကတမ်ပလာလူမှုကွန်ရက်ထဲမှာနယူးယောက်ကိုဘုံခွဲသူကငါပဲဆိုတဲ့ခေါင်းစဉ်ကြီးတက်ပြီးသူ့ရဲ့ကြေညာချက်ကိုရေးသားခဲ့တယ်လို့နယူးယောက်မီဒီယာကပြောပါတယ်။သူ့လိုလိင်တူချစ်သူတွေနဲ့အကျန်းနဲ့တခြား LGBTQ အတိုင်းဝိုင်းတွေကိုအထင်သေးတဲ့လူမှုအတိုင်းဝိုင်းရှိတဲ့ကဘာကြီးတဲ့ငါမနေနိုင်တော့ဘူးလို့လည်းရေးသားထားပါတယ်။နာမည်ကိုဖော်ပြမထားတဲ့ဘုံခွဲသူလို့သူ့ကိုယ်သူပြောတဲ့သူကဒီနိုင်ငံမှာမိန်းမတွေနိုင်ငံခြားသားတွေအစ္စလမ်ဘာသာဝင်တွေကိုမုန်းတီးတဲ့ခွဲခြားဆက်ဆံမှုရှိတဲ့ Republican Party သမရလောင်းသမရနေရာမှာဝင်ပြီးအိုရွေးခံမှာကိုရပါတယ်လို့ပြောနေတဲ့သူတွေရှိနေတာကိုလည်းအပြစ်တင်ထားပါတယ်။သူကပဲနောက်ထပ်တိုက်ခိုက်မှုတွေထပ်ပြီးလုပ်မယ်လို့ထိန်းချုပ်လိုက်ပြီးစနေနေ့ဖောက်ခွဲမှုကအစပဲရှိသေးတယ်လို့သူ့ရဲ့ပြစ်မှတ်တွေကိုဖယ်ရှားတုတ်တင်မယ်လို့လည်းကတိပေးထားပါတယ်။တမ်ပလာကတော့ဒီရေးသားချက်ထွက်လာခြင်းကလေးကဒါကိုဖြုတ်ပစ်ခဲ့တယ်လို့ဘာမှချက်မှမပေးပါဘူး။နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကဒီဖောက်ခွဲမှုကအကြမ်းဖက်လို့ရတစ်ခုဖြစ်တယ်လို့ပြောပါရတယ်။ဒါပေမဲ့နိုင်ငံတကာအကြမ်းဖက်မှုဖြစ်တဲ့တည်ထောက်ထားတစုံတရာတော့မတွေ့ရဘူးလို့ပြောပါရတယ်။နယူးယောက်မြို့တော်ဝန်ဘီဒီဘလစီယိုကလည်းဒါဘုံဖောက်ခွဲမှုတစ်ခုလို့ပြောပေမဲ့အကြမ်းဖက်မှုနဲ့ဆက်နွယ်မှုရှိမရှိတော့မပြောပါဘူး။နယူးယောက်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကျင်းပမှာမို့ကမ္ဘာခေါင်းဆောင်ရှားနဲ့ချီးပီးရောက်ရှိနေချိန်မှာအခုလိုမန်ဟန်တန်ကချဲလ်စီမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပြီးလုံခြုံရေးတွေကတော့တင်းတင်းကြပ်ကြပ်ချထားပါတယ
်။စီးရီးယားနိုင်ငံအလက်ပိုမြို့တွေကတပုံတွေရှိတဲ့နေရာတွေကို၄ချောင်းတိုက်ခိုက်မှုအတွင်းအ ਨੇ ဆုံး၈ယောက်သေဆုံးခဲ့တာကြောင့်ခိုင်မာမှုမရှိတဲ့အပြစ်ရဆက်ရေးသဘောတူညီချက်ပြတ်ပြဲရမယ့်အခြေစိုက်နေပါတယ်။စနေနေ့ကအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ရဲ့စီးနင်းတိုက်ခိုက်မှုတစ်ခုအတွင်းစီးရီးယားစစ်သားတွေဒါဇင်နဲ့ချီပြီးတော့သေဆုံးခဲ့တဲ့နောက်အမေရိကန်နဲ့ရုရှားတို့ကြားတင်းမာမှုမြင့်တက်လာချိန်မှာဒီတိုက်ခိုက်မှုဖြစ်ခဲ့တာပါ။စီးရီးယားအရှေ့ပိုင်းကဒါယ်အယ်ဇိုးမြို့ကိုအီရတ်ဘက်ကပြန်တန်းလာတဲ့အမေရိကန်တိုက်လေယာဉ် F-16 နှစ်စင် A-10 နှစ်စင်တို့က၄ချိန်တိုက်ခိုက်ခဲ့လို့စီးရီးယားစစ်သား60ကျော်သေဆုံးခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားအစိုးရကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကအထူးစည်းဝေးတရက်ခေါ်ယူဖို့တောင်းဆိုထားပါတယ်။တစ်ချိန်တည်းမှာအမေရိကန်နယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံကျင်းပဖို့ကမ္ဘာခေါင်းဆောင်တွေနဲ့စုဝေးရောက်ရှိနေတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ဘက်လီချကင်ကစစ်တပ်နေရာတွေကိုပိတ်မှတ်မထားရဆိုတဲ့သဘောတူညီချက်ကိုအမေရိကန်ကချိုးဖောက်တယ်လို့စွပ်စွဲထားပါတယ်။ကုလဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကတော့ရုရှားအစိုးရရဲ့အထူးအစည်းအဝေးခေါ်ဖို့တောင်းဆိုချက်ဟာလူတွေအယုံဆိုင်အောင်လုပ်တဲ့ထွင်လုံးတစ်ခုဖြစ်ကြောင်းပြောပါတယ်။2000ခုနှစ်ကစလို့လူပေါင်း3သိန်းကျော်တည်ဆုံးခဲ့ရတဲ့စီးရီးယားစစ်ရဲစဲဖို့အမေရိကန်နဲ့ရုရှားတို့ရဲ့သဘောတူညီချက်အတွက်ဒီတိုက်ခိုက်မှုဟာနမိတ်ဆိုးတရားဖြစ်တယ်လို့ရုရှားသံမတ်ချကင်ကပြောပါတယ်။
ရုရှားနိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲအတွက်ကနဦးရလာတဲ့ရလတ်တွေကိုချီးရင်လက်ရှိအာဏာရ United Russia Party ကသူ့ပြန်ပက်ပါတီတွေထက်အသာရနေတာတွေ့ရပါတယ်။မဲရေးတွက်မှု9ရာခိုင်နှုန်းမပြည့်ခင်မှာပဲသမ္မတ Vladimir Putin ရဲ့ United Russia Party ကမဲ45ရာခိုင်နှုန်းလောက်နေပါရနေတာဖြစ်ပြီး Liberal Democratic Party က18ရာခိုင်နှုန်း Communist Party က14ရာခိုင်နှုန်းနဲ့ Just Russia Party က8ရာခိုင်နှုန်းလောက်ရနေတာပါ။ရွေးကောက်ပွဲမဲမတမမှုတွေရှိနေတယ်ဆိုတဲ့သတင်းတွေရနေပေမဲ့ရုရှားနိုင်ငံကဘယ်နေရာမှာမဆိုမဲရလတရားမဝင်ကြောင်းပြောနိုင်တဲ့အချက်တစ်ခုမှမတွေ့ရပါဘူးလို့ရုရှားရွေးကောက်ပွဲကော်မရှင်အကြီးအကဲ Ella Pamphilova ကရုပ်သံကနေပြောကြားလိုက်ပါတယ်။ဒါပေမဲ့ဒီရွေးကောက်ပွဲဟာစင်းလုံးကြောတော့မဟုတ်ဘူးလို့ဝန်ခံလိုက်ပြီးမဲယုံသုံးဦးမှာလူတစ်ယောက်မဲတမဲထက်ပိုးပြီးပေးနေတာမျိုးရှိနေတယ်ဆိုတဲ့အတိအပြုသတင်းတွေရခဲ့ကြောင်းပြောပါတယ်။မျောလင့်ထားတဲ့အတိုင်းပဲလက်ရှိအာဏာရ United Russia Party ဟာရုရှားအောက်လွှတ်တော်မှာအများစုနေရာကိုပဲဆက်ပြီးထိန်းထားနိုင်မှာဖြစ်ပါတယ်။ဝန်ကြီးချုပ် Dmitry Medvedev ဦးဆောင်တဲ့ United Russia Party ဟာတမနာဗလာဒီမီယာပူတင်ကိုတစ္ဆာစောင့်တည်တဲ့ပါတီဖြစ်ပြီးဒူမာအောက်လွှတ်တော်အမှတ်နေရာ450တွေက238နေရာကိုထိန်းချုပ်ထားတယ်လို့ဒေတာဆိုင်ရာလွှတ်တော်80ကျော်မှလည်းအများစုဖြစ်နေတာပါဒီရွေးကောက်ပွဲအတွက်စောင့်ကြည့်ဖို့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့OSCE ကလေးလာစောင့်ကြည့်သူ400ကျော်ဆင်လွတ်ပါတယ်ဒါဟာ2011ခုနှစ်လွှတ်တော်ရွေးကောက်ပွဲတုန်းကဆင်လွတ်ထားတဲ့နှစ်ဆပိုများတာပါ
အမေရိကန်မြောက်ပိုင်းမင်နီဆိုတာပြည်နယ်ကရှော့ပင်မောတစ်ခုမှာစနေနေ့ကလူ9ယောက်ကိုဓာတ်နဲ့ထိုးခဲ့တဲ့သူဟာဆိုမာလီနယ်ဘွားအမေရိကန်နိုင်ငံသားတစ်ယောက်ဖြစ်တဲ့အကြောင်းပြည်နယ်ရဲ့ဆိုမာလီလူမှုအဖွဲ့အစည်းခေါင်းဆောင်အဗ်ဒယ်ကူလိန်က VOA ဆိုမာလီဌာနကိုပြောပါတယ်ဓာတ်နဲ့တိုက်ခိုက်ခံရသူလို့တန်တရားရှိသူအသက်22နှစ်အရွယ်ဒါဟီအေဒမ်ကိုတော့တိုက်ခိုက်မှုဖြစ်နေတဲ့အချိန်မှာပဲတာဝန်ထမ်းဆောင်နေချိန်မဟုတ်တဲ့ရဲတပ်ဖွဲ့ဝင်တဦးကပြစ်တက်လိုက်ပါတယ်။အေဒမ်ကိုအချိန်ပိုင်းလုံခြုံရေးအရာရှိတယောက်အဖြစ်ပါနတ်ချက်ချပြီးယုံကြည်အားကိုးရတဲ့လူတယောက်အဖြစ်ဆိုမာလီအတိုင်းဝိုင်းကအသိကြကြောင်းကူလိန်ကပြောပါတယ်။ဒီတိုက်ခိုက်မှုရဲ့နောက်ွယ်ကဇင်းမြစ်အပြည့်စုံကိုတော့သူမသိတဲ့အကြောင်းနဲ့အစ္စလာမစ်အဖွဲ့ကထုတ်ဝေတဲ့သတင်းဌာနတစ်ခုကဒီတိုက်ခိုက်မှုဟာ IS အဖွဲ့ရဲ့စစ်တီတော်ကလှုပ်ဆောင်တာဖြစ်တယ်လို့ပြောထားပေမဲ့သူ့အနေနဲ့ကတော့ဒီဓာတ်နဲ့တိုက်ခိုက်မှုဟာအကြမ်းဖက်မှုတွေနဲ့ဆက်ဆက်နေလိမ့်မယ်လို့ထင်ကြောင်းခုလိန်ကပြောပါတယ်အေဒန်ရဲ့ဖခင်အမက်အေဒန်ကတော့ Saint Cloud မြို့က Crossroad Center Mall မှာစနေနေ့ညကသူ့သားတည်သွားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပေမဲ့ Mall ထဲမှာတိုက်ခိုက်မှုဖြစ်တာကိုတော့ဘာမှမပြောခဲ့ကြောင်းနဲ့သူတို့မိသားစုတိုက်ခန်းကဓာတ်ပုံတွေနဲ့တခြားပစ္စည်းတွေကိုသိမ်းဆည်းသွားခဲ့တဲ့အကြောင်း Star Tribune သတင်းစာကိုပြောပါတယ်တိုက်ခိုက်ခံရသူတွေဟာအန်ဒီယေအသက်အန္တရာယ်ရှိတဲ့စိုးရိမ်နဲ့တိုင်ရာမျိုးမရခဲ့ကြပါဘူး။အမေရိကန်ပြည်ထောင်စုထောက်လှမ်းရေးဌာန FBI ကအကြမ်းဖက်မှုဖြစ်နိုင်ခြေရှိတဲ့တိုက်ခိုက်မှုဟုတ်မဟုတ်ကိုစုံစမ်းစစ်ဆေးနေပါတယ
်။ VOA အမေရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American ပြည်ထောင်စုကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့တနင်္လာနေ့မှာနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီမှာမြန်မာနိုင်ငံတွင်းကလူမျိုးရေးဘာသာရေးဆိုင်ရာပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်ကြရသူတွေပြည်ရင်းစစ်ကြောင့်ပြည်ရင်းပြည်ပဒုက္ခသည်စခန်းတွေမှာတင်းရှောင်းနေရတဲ့ဒုက္ခသည်တွေနေရွှန့်ခွာထွက်ပြေးနေရသူတွေအရေးကိုဒေါက်ဆန်းစုကြည်အနေနဲ့ဖြည့်ရှင်းပြောဆိုမယ်လို့ခန့်မှန်းကြပါတယ်။စက်တင်ဘာ27ရက်ဗုဒ္ဓဖူးနေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်မင်းကိုပြောကြမှာပါ။အဲဒီနေ့ညနေမှာပဲ9နိုင်ခွဲမှာနယူးယောက်က Asia Society Policy Institute မှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့အနာဂတ်ကြောင်းမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။ဒီမိန့်ခွန်းပြောကြားချက်ကိုတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်ကြောင်း Asia Society အဖွဲ့ကပြောပါတယ်။မနေ့ကနယူးယောက်မှာမြန်မာသံတမန်ကြီးနဲ့တွေ့ဆုံခဲ့တယ်လို့ဆယ်နှစ်နေကတော့ဒေါက်ဆန်းစုကြည်ကနယူးယောက်မှာမြန်မာတိုင်းဝိုင်းနဲ့တွေ့ဆုံပြီးအကြောင်းအရာအတော်များများကိုကြေကြေပြန့်ပြန့်ဆွေးနွေးပါတယ်။ဆယ်နှစ်ညနေပိုင်းမှာတော့ Boston မြို့ကိုတက်ရောက်ပြီး Harvard တက္ကသိုလ်ကပေးအပ်တဲ့2016လူသားချင်းစာနာမှုဆိုင်ရာဆုကိုလက်ခံရယူခဲ့ပါတယ်။ဆုချီးမြှင့်ပွဲအပြီးမှာဒေါက်ဆန်းစုကြည်က Harvard ကထူးခြားကျောင်းသားတချို့နဲ့တွေ့ဆုံခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်နောက်ဆုံးအကြိမ်ဆန်သက်ပြစ်လွတ်ခဲ့ပြီးတဲ့နောက်9ရက်ကြာမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးလက်နက်တွေတိုးပွားမဲ့စီမံကိန်းတွေကိုရပ်တန့်မယ်ဆိုရင်ဆွေးနွေးပွဲတွေပြန်ဆလိုစိတ်ရှိနေတော့မယ်လို့တနင်္ဂနွေနေ့ကပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကသာရန်လိုတဲ့အပြုအမူတွေနောက်ထပ်မလုပ်တော့ရင်အနာဂတ်အတွက်လေးနက်တဲ့ညှိနှိုင်းဆွေးနွေးမှုတွေဖြစ်လာနိုင်ပါတယ်လို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေကိုပြောခဲ့တာပါ။ဝန်ကြီးကယ်ရီကခင်ဂျုံအွန်ဟာအစင်ချင်မဲ့တဲ့ရွေးချယ်မှုတွေကိုလုပ်ခဲ့ကြောင်းမှတ်ချက်ပေးခဲ့တဲ့မြောက်ကိုရီးယားရဲ့၅ချိန်မြောက်မြေအောက်နျူကလ িয়ার ဆန်းသက်မှုနဲ့အချိန်တိုးလာတဲ့ပုံမှန်ဒုံးကျည်ပြစ်လွတ်မှုတွေအပြီးတနင်္ဂနွေနေ့ကသုံးနိုင်ငံဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေဖယ်ရှားရေးနဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံနဲ့အတူတရုတ်ဂျပန်ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့နိုင်ငံစုံအဖွဲ့ကို2003ခုနှစ်မှာထူထောင်ခဲ့ပေမဲ့2008ခုနှစ်ဒီဇင်ဘာကစပြီးအတီးပြုတ်ရေးကိစ္စတွေနဲ့ပတ်သက်လို့သဘောတူညီချက်မရဘဲဆွေးနွေးပွဲတွေရပ်တန့်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးယွန်ပြောင်စီကတော့သူ့နိုင်ငံရဲ့အဓိကပြိုင်ဘက်ဖြစ်တဲ့မြောက်ကိုရီးယားကတောင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေနဲ့ပိတ်ဆို့တံခတ်မှုတွေကိုပြောင်ပြောင်တင်းတင်းပြဆက်နေတဲ့အခြေအနေကြောင့်ညှိနှိုင်းဆွေးနွေးရေးတွေကိုစဉ်းစားမဲ့ပုံမရပါဘူး။
ဖိလစ်ပိုင်နိုင်ငံမှာသူသမရတာဝန်ယူပြီး3လကနေ6လအတွင်းငွေရဆေးရောင်းဝယ်မှုတွေပပျောက်အောင်လုပ်မယ်လို့ကတိပေးထားပေမဲ့ဒီငွေရဆေးဝါပြဿနာဟာသိက္ကိုကြီးမားတဲ့အတွက်သူပေးထားတဲ့ကတိတိုင်းလုပ်နိုင်မယ်မထင်ဘူးလို့ပရမဆုံးချိန်ဖြစ်တဲ့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာရီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ဒီပြဿနာအတွက်သူကတိပေးထားတဲ့ကာလကိုနောက်ထပ်6လလောက်ထပ်ပြီးတိုးဖို့လိုမယ်လို့သမရကတနင်္ဂနွေနေ့ညနေမှာပြောပါတယ်ဒီကိစ္စမှာအစိုးရအရာရှိတွေပါဝင်လူတော်များများပါဝင်ပတ်သက်နေတာမို့ဒီရဆွေးမှုနဲ့ပတ်သက်နေသူတွေကိုသူကတပ်ပစ်ချင်အောင်အားလုံးကိုတတ်မပြတ်နိုင်ဘူးလို့ပြောပါတယ်ဂျွန်လာမှာသမရရာဒူဆယူခဲ့အချိန်ကစပြီးသမရဒူတာတဲ့ရဲ့မူရဆေးတိုက်ဖြတ်ရေးလှုပ်ဆောင်မှုကြောင့်ရောက်တန်လျာရှိသူပေါင်း3000ကျော်အသက်ခံခဲ့ရတာဖြစ်ပါတယ်
ပါကစ္စတန်နယ်စပ်နဲ့ထိကပ်နေတဲ့ကက်ရှမီးယားအိန္ဒိယအစ်စ်အခြေစိုက်စခန်းတစ်ခုမှာနှစ်ပေါင်း20အတွင်းအသေးအပြောက်အများဆုံးဖြစ်တဲ့စစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကြောင့်အိန္ဒိယစစ်သား18ယောက်သေဆုံးပြီး20နီးပါးဒဏ်ရာရသွားပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ခွာညူတို့ပြောပြသွားကြကြတာပါအခုအရင်ဆုံးတော့အမေရိကန်ပြည်ထောင်စုကိုရွှေပြောင်းအခြေချသူများအရေးသတင်းလွှာကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးတော့အရင်နှစ်ကဆက်လို့နိုင်ငံရေးရအငင်းပွားစရာတွေဖြစ်လာခဲ့ပါတယ်ရွှေပြောင်းအခြေချနေထိုင်သူများအရေးဟာအခုတော့ကမ္ဘာအကျပ်တဲတစ်ခုဖြစ်လာပါပြီအငင်းပွားစရာအမေရိကန်သမ္မတရွေးကောက်ပွဲနဲ့အကြမ်းဖက်မှုကိုကြောက်လန့်နေတဲ့လူတွေရဲ့စိတ်ကိုကျေးဇူးတင်ရမလို့ဖြစ်နေပါပြီရွှေပြောင်းအခြေချနေထိုင်သူများအရေးနဲ့ပတ်သက်လို့အမေရိကန်ပြည်သူတွေကြားအငင်းပွားစရာဖြစ်လာနေတဲ့အကြောင်းကိုမဆုဒ်ဖရီဘာရဲ့သတင်းလွှာရေးသားထားတာကိုမှတ်နှမ်းလောင်ကတင်ပြထားပါရခင်ဗျာ
ဒီလူတွေဟာဥရောပကိုဦးတည်သွားနေတဲ့ရွှေပြောင်းအခြေချနေသူတွေလို့မဟုတ်ပါဘူးသူတို့ဟာအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးခလုံခွင့်ရဖို့နဲ့အခြေချနေထိုင်ခွင့်ရဖို့ရောက်လာကြတာပါဒီနိုင်ငံမှာအခြေချနေထိုင်ခွင့်ရဖို့ရှောက်ထားသူတွေကိုတည်တည်ချာချာစီစစ်ပြီးလုံခြုံရေးစစ်ဆေးမှုအကြီးအကျယ်လုပ်ပါတယ်ဒီလုပ်ငန်းစဉ်တွေဟာတစ်ခါတလေနှစ်နှစ်လောက်ထိကြာတတ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနရွှေပြောင်းအခြေချနေထိုင်သူများနဲ့ဒုက္ခသည်များဆိုင်ရာဌာနမှလုပ်ကိုင်နေတဲ့ Mark Storyla ကအခုလိုပြောပါတယ
်။ The point I want to make most strongly is that refugees are the
biggest ပြည်သူကိုမရောက်လာတဲ့သူတွေအားလုံးထဲမှာဒုက္ခသည်တွေအပေါ်စီးဆင်းမှုတွေအများဆုံးလုပ်တယ်ဆိုတာကျွန်တော်အဓိကထားအလေးနဲ့ပြောလိုပါတယ်
။ဒါပေမဲ့အမေရိကန်အများစုကြားကြတာကတော့အဲ့ဒီစကားမဟုတ်ပါဘူး။ Republican သမ္မတလောင်းဒေါ်နယ် Trump ကအခုလိုပြောပါတယ်။
And now I hear we want to take in 200,000 Syrians.
အခုကျွန်တော်ကြားတာကတော့ Syria ဒုက္ခသည်2,000,000ကိုလက်ခံသွားမယ်ဆိုတာပါပဲ။သူတို့တွေ ISIS တွေဖြစ်ချင်ဖြစ်နေပါလေ။ကျွန်တော်ကတော့မသိပါဘူး
။ဒီလိုပြောစကားတွေကအမေရိကန်တွေကိုကြောက်လန့်စိတ်ဖြစ်ပေါ်စေပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံတွင်ဒုက္ခသည်များအခြေချထားရေးအကြီးဆုံး agency တစ်ခုရဲ့အကြီးအကဲ Lavinia Lemon ကတော့ဒါဟာအခြေအမြစ်မရှိဘူးလို့ဆိုပါတယ်။သူကအခုလိုပြောပါတယ
် None of the 9/11 terrorists were refugees. None of the folks that have done bad things.
စက်တင်ဘာ17တိုက်ခိုက်မှုမှာတိုက်ခိုက်ခဲ့တဲ့အချမ်းဖတ်သမားတယောက်ကမှဒုက္ခသည်တွေမဟုတ်ကြပါဘူး။ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်ပြည်သင်းတဲ့တခြားနေရာတွေမှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့သူတွေထဲမှာဒုက္ခသည်တယောက်မှမပါပါဘူးရှင်
။ဒါပေမဲ့လည်းအမေရိကန်အများစုရဲ့စိတ်ထဲမှာအချမ်းဖတ်တိုက်ခိုက်မှုအတွက်ကြောက်လန့်နေကြတာပါ။ဆီးရီးယားနဲ့တခြားဒေသကဒုက္ခသည်တွေရေးဟာအမေရိကန်နိုင်ငံရေးကစားကွက်ဖြစ်လာနေပါပြီ
။ Certainly I have not seen in the last 40 something years that I've worked
ဒုက္ခသည်ပေါင်းစုံနဲ့အလုပ်လုပ်ကင်ခဲ့တဲ့အနှစ်40ကာလအတွင်းဒီဒုက္ခသည်အရေးကိုသမရရွေးကောက်ပွဲမှာဒီလိုအသုံးပြုတာကိုမကြုံခဲ့ဘူးပါဘူး။ဒါကအသက်ပါ
။ဆီးရီးယားကဒုက္ခသည်တွေကိုအမေရိကန်နိုင်ငံထဲဝင်ရောက်ခွင့်မပေးဖို့ Donald Trump ကို Republican Party ဝင်တွေလွှတ်တော်အမတ်တွေနဲ့အုပ်ချုပ်ရေးမှူးနှစ်ဒါဇင်ကျော်ကပြီးခဲ့တဲ့နှစ်အတွင်းပူးပေါင်းတောင်းဆိုခဲ့ကြတာပါ။ ကမ္ဘာဒုက္ခသည်အရေးကိုအမေရိကန်ကလုံလောက်အောင်လုပ်မပေးဘူးဆိုတဲ့ဝေဖန်မှုတွေကိုတုံ့ပြန်တဲ့အနေနဲ့တည်တောင်းဆိုမှုကိုသမ္မတဩဘားမားကပယ်ချခဲ့ပါတယ်။ဒီနှစ်အတွင်းဒုက္ခသည်8000ခွဲလက်ခံသွားဖို့ကိုလည်းဩဘားမားကအမိန့်ပေးခဲ့ပါတယ်။ထို့အပြင်လာမယ့်ဘန္နာရင်းနှစ်အတွင်းရွှေ့ပြောင်းအခြေချနေထိုင်သူတသိန်းတစ်တောင်းထိလက်ခံသွားမယ်လို့ကြေညာခဲ့ပါတယ်။ဒါဟာဆယ်စုနှစ်နှစ်ခုအတွင်းအမေရိကန်ကလက်ခံမဲ့အများဆုံးအရေးအတွက်လည်းဖြစ်ပါတယ်ရှင်။
မနက်လောင်ပြပြတော့ဖြစ်ပါတယ်အခုတော့မြန်မာရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေဟာအရင်ဆယ်စုနှစ်တည်းကတည်းကပိုးပြီးတော့အခွင့်အရေးတွေရရှိလာတဲ့ဆိုပေမဲ့မတန်ဆွမ်းတွေအတွက်ဘဝရှင်တန်ရင်ဆိုင်ဖို့အခက်အခဲတွေရှိနေတော့မယ်လို့မတန်ဆွမ်းအခွင့်အရေးဆောင်ရွက်နေတဲ့ကိုနေလင်းစုကပြောပါတယ်အမေရိကန်အခြေစိုက်နိုင်ငံတကာရွေးကောက်ပွဲစနစ်များဆိုင်ရာ Foundation IFES ကချီးမြှင့်တဲ့2016ခုနှစ် Charles Manet Democracy ဆုကိုလာရောက်လက်ခံရယူနေစဉ်ကိုနေလင်းစုကိုကိုသားညင်ဦးကတွေ့ဆုံပြီးတော့မေးမြန်းထားတာကိုအခုတစ်ပတ်မြမရေးရအစီအစဉ်မှာတင်ဆက်ပေးလိုက်ပါရစေခင်ဗျာ
။ကိုနေလင်းစုကိုဖီကိုလာပြီးတော့မေးမြန်းတာဖြစ်ကြပြီးတယ်ကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမေးချင်တာကိုနေလင်းစုကဒီမတန်ဆွမ်းအနေနဲ့ပတ်သက်လို့အခွင့်အရေးတွေကိုလည်းရန်ကုန်မှာဗမာပြည်မှာကျူပန်းပြီးတော့လုပ်နေတဲ့ခါကျတော့မတန်ဆန်းခွင့်ရည်နဲ့ပတ်သက်လို့ကျွန်တော်တိလောက်တော့လွတ်တော်မှာတော့ဥပဒေဖြစ်လာပြီပေါ့နော်။ဒီဥပဒေတရားထွက်လာဖို့ဘယ်လောက်ကြာမလဲ။ဘာတွေလိုအပ်အောင်မလဲအခုအနေထား
။ဒီနိုင်ငံတော်အစိုးရမတန်ဆန်းသမျှခွင့်ရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကို ratify လုပ်တာ2017ပေါ့နော်။ပြီးတဲ့အခါမှာဒါဥပဒေထွက်ပေါ်လာဖို့အတွက်ဒါဝင်ကြီးဌာနရဲ့လွတ်တော်ရဲ့နောက်ကျန်တဲ့မတန်ဆန်းအဖွဲ့အစည်းတွေဝိုင်းပြီးတော့မှစူးစမ်းဆောင်တဲ့အခါမှာနောက်ဆုံး2015ဇွန်မှာတော့မတန်ဆွမ်းသမ ्या ခွင့်ရဆိုင်ရာဥပဒေတရားဒါထွက်ပေါ်လာခဲ့တယ်ပေါ့နော်။ဒီကနေ့နောက်ဆက်တွဲကျွန်တော်တို့နီးဥပဒေထွက်ပေါ်လာဖို့အတွက်တော့ဒါလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားတိုင်းဝင်ကြီးဌာနနဲ့ဥဆောင်ပြီးတော့ဒီဘက်မှာတော့အခြားတစ်ဖက်မှာမတန်ဆွမ်းအဖွဲ့အစည်းတွေပေါ့နော်။ကျွန်တော်မြန်မာနိုင်ငံမတန်ဆွမ်းသမ ्या အသင်းချုပ်လည်းပါတယ်ပေါ့နော်။ဆိုတော့ဒါစူပေါင်းပြီးတော့မှစူးစမ်းဟိုဖော်ဆောင်နေတဲ့အဆင့်ပေါ့။ဘယ်လောက်တိုင်းဒါထိကြာနိုင်တယ်လဲဆိုတော့တပိုင်းကတော့ကျွန်တော်တို့ပို့ပြီးတော့မြန်မြန်ဆန်ဆန်မျှော်လင့်နေပေါ့ဒီဘက်ကနီးဥပဒေထွက်လာမှဒီနေရာတွေကကျွန်တော်တို့အောက်ခြေမြေပြင်မှာမတန်ဆွမ်းတွေတွေပို့ပြီးတော့လက်တွေ့အကျိုးကျေးဇူးခံစားခွင့်တွေရမှာဆိုတော့လေဟိုကာလာအပြင်တော့မန်းဆားဖို့ခက်နေပါသေးတယ်သို့တော်လည်းကျွန်တော်တို့တန်းနိုင်ဆုံးတော့တစ်နှစ်အတွင်းပေါ့နော်ဆိုတော့ဒီအစိုးရတည်တက်လာပြီးပထမတစ်နှစ်အတွင်းမှာပဲဒါဖြစ်ပေါ်လာဖို့မျှော်လင့်လှူလာပါတယ
်ကိုနေလေးဆိုတော့ဒီမတန်ဆွမ်းဥပဒေမှာသူတို့ဆွဲတဲ့အခါမှာမတန်ဆွမ်းတွေဘက်ကရောအဖွဲ့အစည်းတွေဘက်ကဖြစ်တူးချင်းရဖြစ်စီဘယ်လောက်ထိပအောင်ပတ်သက်ခွင့်ရခဲ့လဲဘယ်လောက်ထိကိုဖြစ်ချင်တာတွေရေးဆွဲခွင့်ရခဲ့လဲ
ဒီမှာအားသာချက်လိုပဲဆိုရမှာပေါ့ကျွန်တော်တို့ဒီဝင်ကြီးဌာနအသီးသီးကဆောင်ရွက်တဲ့ဒီဖော်ဆောင်တဲ့မူကြမ်းဥပဒေတွေမှာတော့ကျွန်တော်တို့မတန်ဆွမ်းအဖွဲ့အစည်းတွေကတော့ကဏ္ဍဦးစင်ပေါ့တော်တော်လေးထဲထဲဝင်ဝင်ဖိတ်ခေါ်ခြင်းခံရတယ်ဟိုဒီမတန်ဆွမ်းသူများရေးရအကြံပြုသူများအဖွဲ့ဆိုပြီးတော့ဖွဲ့ပြီးတော့မှဒီဆောင်ရွက်ကြတဲ့အခါမှာလည်းကျွန်တော်ကဏ္ဍဦးအနေနဲ့ဒီတွဲဖက်အတွင်းမှုအနေနဲ့ပေါင်းဆောင်ရွက်ခွင့်ပေးခဲ့တယ်ဒီဘက်မှာလည်းကျွန်တော်မတန်ဆွမ်းအဖွဲ့အစည်းတွေအင်တိုင်းအားထိုက်ပေါ့နော်ချိန်ပြန်များစွာတွေ့ဆုံပြီးတော့မှအကြံပြုချက်တွေပို့ကြတယ်။နောက်ဝင်ကြီးဌာနနဲ့လည်းကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲတွေလုပ်တာပေါ့နော်။နောက်တစ်ဖက်ကလည်းလွတ်တော်မှာသွားပြီးတော့ကျွန်တော်တို့တင်ပြမှုတွေကျွန်တော်တို့လူလားချက်ထပ်ပြီးတော့တောင်းဆိုမှုတွေလုပ်တာပေါ့နော်။ဆိုတော့တော်တော်များများတော့ကျွန်တော်တို့ဒီတင်ပြခွင့်နဲ့ပြောရေးဆိုခွင့်တွေတော့တော်တော်ရခဲ့တယ်။တိုးတော်လည်းကျွန်တော်တို့တင်ပြသလောက်ပေါ့နော်။ဟိုဒီဥပဒေထဲမှာထည့်သွင်းစဉ်းစားသလားဆိုတဲ့အပိုင်းကတော့ကျွန်တော်တူတဲ့အနေနဲ့သုံးသပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီဖြန်းဖြန်း60 80ရာခိုင်နှုန်းလောက်ပဲကျွန်တော်တို့ဒါ satisfy ဖြစ်တယ်ပေါ့ဒီဘက်မှာထပ်ပြီးတော့ကျွန်တော်တို့ပိုလူလားတဲ့အခြေအနေအချက်တွေပေါ့နော်ဒါကြီးလည်းကျွန်တော်ထပ်ပြီးတော့ကြံနေပါသေးတယ
်ဟုတ်ကဲ့အခုမတန်ဆွမ်းကိစ္စမှာအဓိကဆိုပညာရေးကိစ္စလိုမျိုးပေါ့ဒီမှာလည်းပါတဲ့ခါကျတော့အခုတစ်ဖက်မှာပညာရေးဥပဒေလည်းရေးဆွဲနေတော့ဒီကိစ္စမှာကောမတန်ဆွမ်းအဖွဲ့အစည်းတွေကိုနေလုံဆုံးအနေနဲ့ဘယ်လောက်ထိပေါင်ပတ်သက်မှုရှိလဲ
အဲဒီမှာလည်းကျွန်တော်တို့2013 14လောက်တည်းကစပြီးတော့ဒီမှာလှုပ်ရှားပါတယ်ဒီဘက်အာကျွန်တော်တို့ဒီအားလုံးသိတဲ့အတိုင်းပေါ့နော်ဟိုတက္ကသိုလ်ကျောင်းသူကျောင်းသားတွေစူပေါင်းလှုပ်ရှားကြတဲ့အခါမှာကျွန်တော်တို့ဒီဘက်ကဒါ diplomacy ဝေးနဲ့ကျွန်တော်တို့တက်နိုင်သလောက် advocacy လုပ်တာပေါ့နော်ဟိုဒီမှာတစ်ဖက်ကနိုင်ငံတော်အစိုးရကအထူးပညာရေးတခုလေးကိုပဲစဉ်းစားတာမဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့ inclusion ပေါ့နော်အတိုင်းဝိုင်းတွေမှာဝန်ဆက်နိုင်ခွင့်ကိုပို့ပြီးတော့ဖြစ်ထွန်းအားပေးတဲ့ဒီလူတိုင်းကျောင်းဝင်ပညာရေးကဏ္ဍတွေပါလာဖို့ကျွန်တော်တို့တောင်းလျှောက်ပေါ့လွတ်တော်မှာကြားနာပွဲတွေကျွန်တော်တို့ဖိတ်ခေါ်တဲ့အခါမှာသွားပြီးတော့မှဆွေးနွေး advocacy လုပ်တယ်။တစ်ဖက်ကအရက်ဘက်လူမှုဖွဲ့စည်းရေးရဲ့ဒီလုပ်ငန်းစဉ်တွေမှာကျွန်တော်တို့သွားပြီးတော့တက်တက်ကြွကြွပါဝင်တယ်။နောက်လိုအပ်သလိုကျွန်တော်တို့ advocacy ဒီဆောင်ရွက်တာပေါ့နော်။ဆိုတော့အထူးသဖြင့်တော့လွတ်တော်ကိုချိန်ဖန်များဆိုကျွန်တော်တို့ချင့်ကပ်ပြီးတော့မှပြောပြပါတယ်။ဆိုတော့နောက်ဆုံးဒီ amendment လုပ်လိုက်တဲ့ National Education Law ပေါ့နော်။အမျိုးသားပညာရေးဥပဒေမှာတော့ဟိုရခင်မပါသေးတဲ့ဒီ inclusive education နဲ့ပတ်သက်တဲ့ရှုထောင့်အခြေအနေတော်တော်များများဒါမတန်ဆွမ်းအဖွဲ့အစည်းတွေစုပေါင်းစူးစမ်းထုတ်မှုနဲ့ပါလာတာကျွန်တော်တို့တွေ့ရတယ်ပေါ့နော
်ဘယ်ချက်ကဘလူ through mention လို့ထားပါလဲ
အဓိကကျွန်တော်တို့ဒီလူတိုင်းကျောင်းဝင်ပညာရေးဆိုတာလေးကို definition ဖွင့်ထားတယ်ရခင်တော့ကဒါတွေကျွန်တော်တို့တစ်လုံးတစ်ပါးတော့မတွေ့ရဘူးလေဟိုနောက်ပြီးတော့ဒီမတန်ဆွမ်းတဲ့သူတွေအတွက်လူတိုင်းကျောင်းဝင်ပညာရေးအစီအစဉ်အားဖြင့်နိုင်ငံတော်ကနေအကောင့်တွေဖော်ပေးဖို့အပိုင်းတွေပေါ့တတ်နိုင်သလောက်ဒီတာမန်ပညာရေးစနစ်နဲ့တာမန်ကျောင်းတွေကိုပေါ့နော်ကျွန်တော်တို့မတန်ဆွမ်းတဲ့သူတွေရောက်နိုင်အောင်အားပေးတဲ့ဒီအခြေအနေမျိုးတွေကျွန်တော်တို့ဒီမှာထပ်ပြီးတော့တွေ့တာပေါ့တိုးတော်လေဒီတစ်ဖက်ကတော့ထပ်ပြီးတော့ဘလောက်ဒီမြေပြင်မှာဟိုအကောင့်တွေဖော်မလဲဆိုတော့ကျွန်တော်တို့ဒါအချိန်ကာလတော့နည်းနည်းစောနေသေးတယ်ပြောပြပါလေ
။မတန်ဆွမ်းဒီအတွက်သီးသန့်ပေါ့ဒီကျောင်းနေဖွဲ့စည်းဖို့ပညာရေးနဲ့ပတ်သက်လို့ရရှိပါလား
။ အဲ့တော့ကျွန်တော်တို့ဒီအထူးပညာရေးဆိုတာတော့တော်တော်များများတော့ဒါဆောင်ရွက်နေကြတာရှိပါတယ်တစ်ဖက်မှာလည်းကျွန်တော်တို့ကဒီလူတိုင်းကျောင်းပညာရေးကိုလည်းပို့ပြီးတော့မှဖြစ်ထွန်းအားကောင်းလာစေခြင်းနဲ့ဆိုတော့ကျွန်တော်တို့ရွေးချယ်ခွင့်ဆိုတာတော့မတန်ဆန်းသူတိုင်းရှိတင်တာပေါ့နော်အထူးပညာရေးကျောင်းကိုသွားမလားကျွန်တော်တို့ဒီတာမန်ကျောင်းမှာပဲအများနဲ့ဒန်းတူပေါ့နော်ကျောင်းတက်ခွင့်ရခြင်းသလားဆိုတော့ကျွန်တော်တို့ကိုယ်ကချင်းမတန်ဆန်းတွေကပဲဆုံးဖြတ်ခွင့်ဟိုဖြစ်တင်တာပေါ့တော်တော်လည်းအထူးကျောင်းတွေပဲဖော်ဆောင်မယ်ဆိုရင်တော့ကျွန်တော်တို့တစ်ဖက်ကလူအတိုင်းဝိုင်းနဲ့ကျွန်တော်တို့ပါလားတာမန်ကလေးတွေနဲ့အများကြီးကင်းကွာသွားနိုင်တယ်ကလေးတွေကဒီတန်ဆန်းတဲ့ကလေးတွေရောမတန်ဆန်းတဲ့ကလေးတွေရောအတူတူရောရှက်ပညာသင်ခွင့်ရတာကပိုကောင်းတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ဒါမှသာကလေးဘဝမှာခွဲခြားဆက်ဆံမှုတွေနေပြီးတော့မှဒီလိုလူတွေကခေါင်းဆောင်တွေဖြစ်လာတဲ့အခါမှာတစ်ချိန်မှာနိုင်ငံကိုအုပ်ချုပ်ကြတဲ့အခါမှာဒီ inclusion တွေပါလားကျွန်တော်တို့အပြန်အလှန်စာနာနားလည်ရိုင်းပေးမှုတွေအလုံးကူပြောနေကြတဲ့လောကနီတိတို့မေတ္တာတရားတို့ပေါ့ဒါတွေကကလေးဘဝမှာအများကြီးရရှိနိုင်တဲ့အတွက်ကြောင့်ဟိုဒါတော့ကျွန်တော်တို့ကဒီပေါင်းစည်းပြီးတော့မှအတူတကွပညာသင်ယူနိုင်တဲ့အခြေအနေကိုဖန်တီးပေးစေချင်တယ်လေ။ဒါကြောင့်မလို့ဒီ inclusive education ကိုလည်းပို့ပြီးတော့မှဟိုစဉ်းစားဆောင်ရွက်ပေးလောက်အောင်ပေါ့ကျွန်တော်တို့တတ်နိုင်တယ်လို့ဝိုင်းစူးစားနေကြတာဖြစ်ပါတယ
်။ဒါပေမဲ့ inclusive education ကအားလုံးပေါင်းပြီးလုပ်တဲ့အခါမှာမတန်ဆွမ်းနေဘက်ကတခြားပုံမှန်ကလေးရယ်ဆိုင်တပန်းရှုံးမနေဘူးလားဒီပေါ်မှာ။
ကျွန်တော်တို့အချိန်ကာလအပြင်တော့ဒီကြိုးစားရင်းလုပ်သွားရင်းနဲ့အချိန်ယူရင်းနဲ့ဒီပုံမှာတိုးတက်ဖြစ်တော့တော့ဆောင်ရမှာပေါ့နော်ဟိုတစ်ဖက်ကကျွန်တော်တို့ကမတန်ဆွမ်းကလေးတွေတာမန်ကျောင်းကိုပုံမှန်စာသင်ကျောင်းရောက်လာအောင် welcome လုပ်ပါတယ်လို့ပြောနေနေမရဘူးပေါ့တစ်ဖက်ကပညာရေးစနစ်ကိုတတ်နိုင်သလောက်ကျွန်တော်တို့ adaptation တွေလုပ်ရမယ်ပြုပြင်ပြောင်းလဲမှုတွေလုပ်ပေးရမယ်အထူးသဖြင့်စာသင်ကျောင်းတွေရဲ့ဖွဲ့စည်းတိစောက်ပုံဒီဇိုင်းတွေပြောင်းပေးရမယ်ပေါ့နော်ကလေးအားလုံး friendly ဒီ andia kins on နဲ့တွာလာနိုင်တဲ့အခြေအနေမျိုးတွေဖြစ်အောင်ဖန်တီးပေးဖို့လိုတယ်နောက်သင်တောက်ကူပစ္စည်းတွေပို့ပြီးတော့မှ accessible ဖြစ်အောင် moment ဖြည့်ဆည်းပေးဖို့လိုပါတယ်နောက်တစ်ချက်ကဒီဆရာသမားတွေကိုပေးတဲ့ moment သင်တန်းလိုမျိုးတွေမှာဒီ disability rights နဲ့ပတ်သက်ပြီးတော့မှဒီကလေးတွေကိုမတန်ဆွမ်းတဲ့သူတွေကိုအထူးအောင်ဘလို့ချင့်ကပ်သင်ကြားပေးမလဲဆိုတဲ့သင်ကြားနည်းမက်သတ်တွေပေါ့နော်ဒါတွေကဟိုပညာရေးဝန်ကြီးဌာနနေအများကြီး train ပေးဖို့လိုပါတယ်နောက်ထပ်ပြီးတော့မှဒီကလေးတွေကိုမခွဲခြားအောင်ကလေးချင်းချင်း welcome လုပ်တဲ့လူမှုအတိုင်းဝိုင်းမျိုးကိုအားပေးတဲ့ကျွန်တော်တို့ဒီကျွန်တော်တို့ဒီရိုးနေပေါ့သင်ကြားသင်ယူမှုပတ်ဝန်းကျင်မျိုးတွေပေါ့ဖြစ်ပေါ်လာအောင်ကျွန်တော်တို့အားပေးဖို့လိုပါတယ်ဒီလိုစနစ်တစ်ခုလုံးကိုတတ်နိုင်သလောက်ပြောင်းပေးရင်တော့ဟိုခုနပြောတဲ့ကျွန်တော်တို့ဘက်ကဒီဘန်းရှုံးနိုင်တဲ့အခြေအနေတွေကကျော်လွှားသွားနိုင်မှာပေါ့တစ်ဖက်ကလည်းကျွန်တော်တို့ပျော်ရွှင်စွာနဲ့ဒီပညာရေးမှာဟိုအခွင့်အရေးရလာနိုင်ပါတယ
်ဒါကတော့ပညာရေးကိစ္စပေါ့ကျွန်တော်အလုတ်ကင်ခွန်းလန်းအလုတ်ကင်ခွန်းလန်းနဲ့ပတ်သက်လို့တော့တရားဥပဒေမှာပြောင်းလဲထားတာရှိပါလားဒီမတန်ဆွမ်းနေအတွက
်အခုကျွန်တော်တို့ဒီ2015ဇွန်လမှာပြဋ္ဌာန်းလိုက်တဲ့မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာဥပဒေမှာတော့ဒီမတန်ဆွမ်းတဲ့သူတွေကိုဝေဖန်ကြခွဲတန်းစနစ်နဲ့အလုတ်ခန့်ရမယ်ဆိုပြီးတော့ပါတယ်ရာခိုင်နှုန်းဘယ်လောက်လဲဆိုတာကိုဆုံးဖြတ်ခွင့်ကဘယ်သူပေးထားလဲဆိုတော့အခုဒုသမရတူကိုယ်တိုင်ဒုသမရတူကဥဆောင်ပြီးတော့မှဖွဲ့စည်းမဲ့အမျိုးသားအဆင့်မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကော်မတီဆိုတာကျွန်တော်တို့ပေါ်လာမှာပေါ့နော်ဒီမှာဟိုဝင်ကြီးဌာနအသီးသီးကကိုယ်စားလှယ်ပါမယ်နောက်မတန်ဆွမ်းအဖွဲ့အစည်းအသီးသီးကကိုယ်စားလှယ်ပါမယ်နောက်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကလည်းကိုယ်စားလှယ်ပါမယ်ပေါ့နော်ဆိုတော့သူတို့ပါပြီးတော့စုပေါင်းဖွဲ့စည်းပြီးတော့ဥပဒေကိုကောင်တယ်ပေါ်ဖို့နဲ့ခုနပြောတဲ့မတန်ဆွမ်းတဲ့သူရဲ့ကိစ္စရဲရဲကိုဆောင်ရွက်ဖို့အရေးကြီးတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်ဒီဖွဲ့စည်းကသူကခုနပြောတဲ့ဝေဖန်ကြခွဲတန်းစနစ်တွေပါစန်းတွေကိုသူကဆုံးဖြတ်ရမယ်ဒါဘယ်လောက်ဆုံးပြမလဲဘယ်လိုလာမလဲဆိုတော့ကျွန်တော်တို့ခံမှန်းလို့မရသေးဘူးတိုးတော်လည်းအခြားနိုင်ငံတချို့ခံမှန်းလေ့လာကြည့်တဲ့အခါမှာတချို့က 1% ပေါ့နော်ဟိုတချို့က 2% ဒါမျိုးတွေကျွန်တော်တို့တွေ့ပါတယ်ကုမ္ပဏီတစ်ခုသို့မဟုတ်လည်းကျွန်တော်တို့ဖွဲ့စည်းတစ်ခုမှာဝန်ထမ်းအယောက်100ရှိရဆိုရင်အနည်းဆုံး percent တွေတခုကဒီ disable တွေကိုခန့်ကိုခန့်ပေးရတယ်ခန့်ပေးရင်သူကဘာလဲဆိုတော့အခွန်သက်သာခွင့်တွေပေးတယ်တစ်ဖက်က incentive ပေါ့မဲလုံးနေနိုင်ငံတော်ကနေပြန်ပြီးတော့ပေးပါတယ်ဟိုမခန့်တဲ့ဖွဲ့စည်းတွေကိုသူကဘာလဲဆိုတော့ပြန်ပြီးတော့မှဒီ penalty ပေါ့နော်ဟိုနေပစ်တင်သို့မဟုတ်လည်းဒီခမ်းမဲ့ပတ်စံကိုဒီရန်ကုန်ငွေပေါ့နိုင်ငံတော်ပေးသွင်းခိုင်းစီတာမျိုးတွေပေါ့နော်ဆိုတော့ဒါမျိုးတွေအားဖြင့်လည်းအရေးယူတာကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့အဲ့မှာတစ်ချက်ကျွန်တော်မေးချင်တာဒီမတန်ဆွမ်းအခွင့်အရေးနဲ့ပတ်သက်ပြီးတော့ခုနကအလုတ်ကင်ခွန်းလာပေါ့တစ်ဖက်မှာကျွန်တော်မြန်မာနိုင်ငံမှာခီးတွွာလာရေးဖြစ်စီနေသူပါကိစ္စတွေဖြစ်စီဒီကိစ္စနဲ့ပတ်သက်လို့အခွင့်အရေးကိစ္စတွေမတန်ဆွမ်းတွေကိုတီးကြားဟိုတွာလာနိုင်မယ့်အခွင့်အရေးပေါ့ဒီကိစ္စနဲ့ပတ်သက်လို့တတ်သက်တီးကြားဘတ်ဂျက်ရထားဖို့လို့ပါတော့အဲ့လိုမျိုးတွေရောစဉ်းစားချက်တွေရှိပါလား
အခုဒီပေါ်ပေါက်လာတဲ့အစိုးရအသစ်နဲ့လွတ်တော်အသစ်ကိုဥတည်ပြီးတော့ကျွန်တော်တို့မတန်ဆွမ်းဖွဲ့စည်းရေးစုပေါင်းပြီးတော့တောင်းဆိုတင်ပြချက်17ချက်ကျွန်တော်တို့ဒါဟိုတင်ပြပြီးတော့အပိုကေစီလုပ်နေပါတယ်ဒီမှာတော့ဒီလူမှုဝန်ထမ်းကေစိန်းနဲ့ပြည်လဲနေရာခြားရေးဝင်ကြီးဌာနနဲ့ဒီမတန်ဆွမ်းသူများအတွက်ဘတ်ဂျက်ပေါ့နော်ပို့ပြီးတော့တွန်းပြင်သုံးဆဲပေးဖို့ကိစ္စတွေနောက်ထပ်ပြီးတော့မှကျွန်တော်တို့ရဲ့ကိစ္စကိုကျွန်တော်တို့ဒီဝင်ကြီးဌာနတစ်ခုတည်းကလောက်တောင်မို့ပဲနဲ့အားလုံးသောနယ်ပယ်ဒီမှာပုံမထဲသွင်းစဉ်းစားဆောင်ရွက်အောင်တိုက်တွန်းနေတာပေါ့ဒီမှာတစ်ချက်ကဒီအများပြည်သူသုံးအဆောက်အုံတွေအများပြည်သူသုံးနေရာထိုင်ခင်းတွေဖန်တီးစီစဉ်ဆောက်လုပ်တဲ့အခါမှာဒီပြည်သူကဒီဇိုင်းတွေပေါ့နော်ပုံစံတွေကကျွန်တော်တို့တက်ကြီးရုပ်တွေမတန်ဆွမ်းသူတွေနောက်ကိုင်းဆောင်သားတဲ့မိခင်တွေနောက်တစ်ခါဒီကျွန်တော်တို့ခရီးသည်တွေကလက်ဂိတ်တွေဘက်ဂိတ်တွေဆွဲပြီးတော့သွားလာတဲ့အခါမှာအားလုံးအဆင်ပြေနိုင်တဲ့ဒီဇိုင်းတွေဖြစ်အောင်လုပ်ဖို့လိုတယ်ပေါ့ဒါတွေကတော့ကျွန်တော်တို့အခုတိတ်မတွေ့ရသေးဘူး ဒါပေမဲ့ရန်ကုန်စီပင်သာရေးကော်မတီနောက်ဆောက်လုပ်ရေးဝန်ကြီးဌာနပေါ့သူတို့တွေကဒါတွေကိုဟိုကြည်ကြဲပြင်းပြင်းထည့်သွင်းစဉ်းစားအကောင့်ထဲပေါ်လာအောင်တော့ကျွန်တော်တို့တတ်နိုင်တဲ့လောက်အပိုကစီလုပ်နေတယ်ထပ်ပြီးတော့လည်းအခုရန်ကုန်မြို့တော်အစိုးရကိုတတ်နိုင်တဲ့လောက်ချင်းကပ်ပြီးတော့ဒီမြို့တော်ပြည်ပြင်ပြောင်းလဲရေးနဲ့ပိုကောင်းအောင်ကြိုးစားတဲ့ဖြစ်စဉ်တွေမှာကျွန်တော်တို့ပို့ပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့ကျွန်တော်တို့ကြိုးစားပါမယ်ထပ်ပြီးတော့လည်းတစ်ဖက်ကအခြားနိုင်ငံတွေရဲ့ဒီသင်ခန်းစာတွေပေါ့နော်ဟိုဒါကိုအချိန်တို့တင်းမှာကျွန်တော်တို့ဘယ်လိုပိုကောင်းအောင်လုပ်နိုင်မလဲဒါတွေလည်းကျွန်တော်တို့လေ့လာရင်းနဲ့ပေါ့တစ်ဖက်ကကျွန်တော်တို့ကကြိုးစားနေပါတယ
်ဟုတ်ကဲ့ကျွန်တော်နိုင်ငံရေးနဲ့ဆက်နွယ်ပြီးတော့မေးချင်ပါတယ်ဟိုရင်တော့ဆစ်ဆူရလက်ထက်နောက်ဒီမိုကရေစီတစုံတရာပွန်လင်းလာပါတယ်ဦးသိန်းစိန်လက်ထက်အခုဆိုလို့ရှိရင် NLD စုရတက်လာပါတယ်အဲ့တော့ဒီမတန်ဆွမ်းသူတွေရဲ့အခွင့်အရေးအခြေအနေတွေရောတိုးတက်လာမှုရှိပါလား
ကျွန်တော်တို့ဆယ်စုနှစ်တကယ်တခုနဲ့ပြန်ကြည့်မယ်ဆိုရင်လွန်ခဲ့တဲ့ဆယ်စုနှစ်ထဲဆိုင်ဒီဘက်ဆယ်စုနှစ်ကတော်တော်လေးတိုးတက်လာတယ်လို့ကျွန်တော်အနေနဲ့သုံးသပ်ရမှာပေါ့ဘာဖြစ်လို့လဲဆိုတော့မတန်ဆွမ်းအဖွဲ့အစည်းအရေးအတွက်တွေကိုကြည့်မယ်ဆိုရင်လည်းကျွန်တော်တို့အများကြီးတိုးတက်လာတယ်နောက်တစ်ချက်ကလှုပ်ရှားမှုတွေလည်းအကောင်ကျေပြန့်လာသလိုကျွန်တော်တို့ကိုအတိအမှတ်ပြုတဲ့မီဒီယာအားဖြင့်ဖော်ပြလာတဲ့စာမျက်နှာတွေပိုများလာတယ်။ဟလာကျွန်တော်တို့ဒီဘက်ကဥပဒေနဲ့မူဝါဒပိုင်းဆိုင်ရာမှာပြောဆိုဆွေးနွေးမှုတွေကျေပြန့်လာတယ်။နောက်တစ်ဖက်ကလည်းကျွန်တော်တို့ဒီတခုခုနိုင်ငံရဲ့ဟလာကျွန်တော်ငြိမ်းချမ်းရေးကိစ္စတို့ဒီဖွံ့ဖြိုးရေးကိစ္စတွေစဉ်းစားတဲ့အခါမှာမတန်ဆွမ်းတဲ့လူအုပ်စုတွေကိုလည်းထည့်သွင်းအတိအမှတ်ပြုဖိတ်ကြားလာတာတွေတော်တော်များများတွေ့လာရတဲ့အခါကျတော့အတိုင်းအတာတစ်ခုထိတော့ဟိုတိုးတက်ဖြစ်ထွန်းလာတယ်ပေါ့။တိုးတော်လည်းဒါတွေကမျိုးပြတွေမှာပဲဖြစ်ထွန်းနေပြီးတော့ကျေလက်ဒေသ80ရာခိုင်နှုန်းသောကျေလက်ဒေသတွေမှာတော့ဟိုတော်တော်လေးကျွန်တော်တို့ဟိုဒီမှာတိတ်ဆိတ်နေသေးတယ်လို့ကျွန်တော်အနေနဲ့ဒါဟိုသုံးသပ်မိပါတယ
်ကျွန်တော်ခုနအဲ့ဒါတစ်ဆက်တည်းမေးချင်ပါတယ်ကိုနေလင်းစိုးရဲ့တွေ့ကြုံပေါ့ရင်းနှုံးကဒီမတန်ဆွမ်းခွင့်ရေးတွေကတိတ်ပြီးတော့ဟိုအလေးပေးမခံဘူးနောက်ပိုင်းမှာအလေးပေးခံတယ်ဒါပေမဲ့ဒီအခွင့်အရေးရဖို့အတွက်ကိုနေလင်းစိုးလိုလိုမျိုးဒီမတန်ဆွမ်း activity ပေါ့တဲကြွလို့ရှားသူတွေလုတ်တဲ့အခါမှာကို့အခွင့်အရေးရလာဖို့အတွက်လုတ်တဲ့ကျိုးပန်းတဲ့နေရာမှာအခက်အခဲတွေရောဘာတွေများစိန်ခေါ်ချက်တွေရောရင်ဆိုင်ခဲ့ရပါလဲ
ပထမဆုံးတော့ကျွန်တော်တို့ပြည်သူလူထုကြားထဲမှာတိုးဝင်ပြီးတော့မှကျွန်တော်တို့ကိစ္စတွေကျွန်တော်တို့ကိုယ်တိုင်ပေါ့နော်ပါဝင်ဆောင်ရွက်ကြတဲ့အခါမှာဟိုဥပမာကျွန်တော်တို့အများပြည်သူသုံးဘတ်စကားတွေစီးတယ်ဟုတ်လားကျွန်တော်တို့ဒီpublic ဒီ transportation တွေ access လုပ်တဲ့အခါမှာဟိုတချို့ကဒီကျွန်တော်တို့တနာတာပေါ့နော်တနာလွန်ခဲ့ပြီးတော့မှအိမ်မှာကောင်းကောင်းနေတာပို့ပြီးတော့အဆင်ပြေတယ်တက်တောင်တက်တာဖြစ်တယ်ကျွန်တော်တို့ဒုက္ခခံပြီးတော့မှဟိုဒုက္ခရှာပြီးတော့မှကိုယ့်ကိုယ်ကိုသွာလာလို့ရှားနေတယ်ဆိုတဲ့အမြင်မျိုးလေးတွေရှိပါတယ်ဒါကတော့ကျွန်တော်တို့ကိုဒီကျမရေးပြဿနာရှိတော့ကနေမြင်ပြီးတော့ပဲယောဂတဲ့လူနာတွေလို့ကျွန်တော်တို့ဒီတစ်ခါတည်းမှာမြင်တတ်တဲ့ဟိုသဘောထားလေးတွေပေါ့ဒါလေးတွေကကျွန်တော်တို့အတွက်ဒီလူတိုင်းဝန်တွေကိုတိုးတဲ့အခါမှာဟိုစိန်ခေါ်မှုအခက်ခဲပေါ့နော်ကျွန်တော်တို့အားပေးမှုထက်ကျွန်တော်တို့ဒီတနာချင်းကထပ်ပြီးတော့မှကျွန်တော်တို့အတွက်ဒီရှစ်တိုးမရောက်စေဘူးပေါ့နော်ဒါလေးတွေရှိတယ်နောက်တစ်ချက်ကဒီဟိုအများပြည်သူတို့ခုနပြောတဲ့ transportation ပေါ့အိမ်ထဲကအိမ်ပြင်ထွက်ပြီးဆိုရင်ကျွန်တော်တို့ public transportation ကလူတိုင်းဟိုဖြတ်ကျော်ကြရတဲ့ကိစ္စတခုလေဒါလေးကိုကျွန်တော်တို့အစင်ပြေပြေစင်းနေအသုံးပြုခွင့်မရသေးတဲ့အခါကျတော့ကျွန်တော်တို့အပြင်မရောက်နိုင်တဲ့ခုနစီးပွားရေးလူမှုရေးနိုင်ငံရေးပေါ့နော်တိုင်းပြည်ရဲ့ရေးကိစ္စတွေမှာကျွန်တော်တို့မတန်ဆန်းတဲ့သူတွေကစိတ်ရှိတော့လဲပါဝင်နိုင်ခွင့်တွေကအခက်အခဲဖြစ်နေတယ်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီထပ်ပြီးတော့မှဟလာဟိုဟိုဥမာ policy နဲ့ပတ်သက်တဲ့ကဏ္ဍတွေမှာ barriers လေးတွေရှိပါတယ်ဥမာအလုပ်ကိုင်းတဲ့ပတ်သက်ရင်ဟလာအလုပ်ခေါ်စာတွေမှာကျန်းမာတန်ဆန်းသူဖြစ်ရမည်ဆိုတဲ့အချက်အကြောင်းကိုငကိုကလေးကကျွန်တော်တို့အလုပ်လျှောက်ဖို့အကုန်လုံးတွန့်သွားပြီအခက်အခဲတွေကဖြစ်ကုန်တာပေါ့နော်တွန်းနေတူကျွန်တော်တို့တချို့သောဥပဒေတွေမှာဆိုရင်လည်းကျွန်တော်တို့ရဲ့ဒီကိစ္စတွေဥပမာရေမောင်းလိုင်းစင်ရရှိရေးကိစ္စလိုမျိုးဘလောက်ပဲဆန်းနိုင်ဆန်းနိုင်မောင်းနိုင်မောင်းနိုင်ခုနပြောတဲ့ဒီ policy မှာကိုယ့်လက်အင်္ဂါပြည့်စုံသူဖြစ်ရမည်ဆိုတဲ့အချက်မျိုးလေးတွေပေါ့ဒါလေးတွေကကျွန်တော်တို့အတားအဆီးလေးတွေရှိတယ်ဒီလိုဟာမျိုးလေးတွေကလည်းကျွန်တော်တို့ရဲ့ဥပဒေအရပေါ့နော်ဒန်းတူခွင့်ရဖို့အတွက်ဒါစိန်ခေါ်မှုလေးတွေရှိတယ်နောက်ဆုံးအချက်ကတော့ကျွန်တော်တို့မတန်ဆန်းတဲ့လူတွေအများစုဟာဒီ poverty line အောက်မှာကျွန်တော်တို့ကနေကြရတယ်ပေါ့နော်ဟိုပညာရေးမှာကြည့်ရင်လည်းအများကြီးနောက်ကျကျန်နေတယ်ဟုတ်လားအလုပ်ကင်မှာကြည့်ရင်လည်းကျွန်တော်တို့က jobless ရာပုံများတယ်ထို့နည်းတူဟိုကျွန်တော်တို့ရဲ့လူနေထိုင်မှုပုံစံဝင်ငွေကိုကြည့်မလားပေါ့အားလုံးကဟိုမတန်ဆန်းတဲ့သူတွေကပို့ပြီးတော့နေပါကြတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဘဝကိုရည်တည်ထူထောင်နိုင်ဖို့အတွက်ဒီတနိုင်တစ်ပိုင်းဝင်ငွေတို့လုပ်ငန်းတွေလှုပ်လာနိုင်ဖို့ဟုတ်လားကျွန်တော်တို့ရဲ့ဟုတ်လားဒီဆွမ်းအားလူဆွမ်းအားအရင်းမြစ်တွေကိုကျွန်တော်တို့ရဲ့လူအဖွဲ့အစည်းတွေအသုံးချလာနိုင်ဖို့အတွက်ကိုအခွင့်အလမ်းတွေပေါ့နော်ပံ့ပိုးပေးတဲ့အစီအစဉ်တွေနည်းနေသေးခြင်းကလည်းကျွန်တော်တို့ရဲ့စိန်ခေါ်မှုတွေဖြစ်နေပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အခုကိုနေလင်းစိုးကဒီနိုင်ငံတကာအဖွဲ့အစည်းတစ်ခုကနေပြီးတော့ Democracy Award ဒီကိုလုတ်ခဲ့တဲ့ကိစ္စနဲ့ချီးမြှင့်ခံရတယ်အဲ့တော့ဒီချီးမြှင့်ခံရတဲ့ဆုကြောင့်ကိုနေလင်းစိုးလုပ်နေတဲ့အခုဒီမတန်ဆွမ်းတဲ့အခွင့်အရေးနဲ့ပတ်သက်လို့ဘယ်လောက်ထိတက်ရောက်မှုရှိမယ်လို့ထင်ပါလဲ
ပထမဆုံးတစ်ချက်ကတော့ကျွန်တော်တို့ကိုရဲ့ကဏ္ဍလေးထဲမှာပဲကိုရဲ့လှုပ်ပေါ်ဆောင်ပဲတွေနဲ့တတ်နိုင်တယ်လို့ပေါ့နော်ဟိုဆောင်ရွက်နေကြတဲ့ဒီလုပ်ငန်းစဉ်လှုပ်ရှားမှုတွေကိုတစ်ဖက်ကနိုင်ငံတကာကကြည့်နေတယ်နောက်ဆုံးမှာဒါအတိအမှတ်ပြုတယ်ဆိုတော့ခန်းစားချက်တခုရတဲ့အခါကျတော့ကျွန်တော်တို့ပို့ပြီးတော့အားရှိတာပေါ့လုကန်ဆောင်ရတဲ့အခါမှာနောက်ထပ်ပြီးတော့မှကျွန်တော်တို့ဒါမတန်ဆန်းတဲ့သူတွေအတွက်လည်းခွန်အားနဲ့တွန်းအားတခုဖြစ်စေပါတယ်ဟိုကိုတက်နိုင်တော့ကိုရဲ့ဟလာနေပယ်ကဏ္ဍအတွင်းမှာဟိုကျွန်တော်တို့မိမိရဲ့ဘဝတူမတန်ဆန်းတွေအတွက်တော့လကောင်းပေါ့နော်ကျွန်တော်တို့ရရွာအတွက်တခုခုဆောင်ရွက်ကြတဲ့အခါမှာဟိုကျွန်တော်တို့ဆောင်ရွက်တော့လူဖွဲ့စည်းနဲ့ကျွန်တော်တို့ကဘာကြီးကအတိအမှတ်ပြုနေတယ်ပေါ့နော်ဆိုတော့ဒီလိုတင်းပေါ့ recognition တခုကိုလည်းရတဲ့အခါကျတော့လူတိုင်း ဆက်ပြီးတော့မှအခွင့်အလမ်းတွေကိုလက်စုပ်လက်ကမ်းပြုပြီးတော့စူးစမ်းနိုင်ဖို့ဒါမျှော်လင့်ချက်ပေးတာပေါ့နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအခုအရေးကြီးတဲ့ကာလမှာဟိုကျွန်တော်တို့ဒီရွေးပြီးတော့မှဟိုအာရှတိုင်းမှာလဲဒါပထမဆုံးမတန်ဆွမ်းသူတယောက်ကိုပေးတဲ့ဒါစုအမျိုးအစားဖြစ်တဲ့ကမ္ဘာမှာလဲဒါပထမဆုံးမတန်ဆွမ်းသူတယောက်ကိုပေးတဲ့စုအမျိုးအစားဖြစ်တဲ့အခါကျတော့မြန်မာဒီဒီမိုကရေစီအပြောင်းအလဲမှာဒီမတန်ဆွမ်းတဲ့သူတွေရဲ့ဒီလူတိုင်းဝိုင်းတွင်ဂုဏ်သိက္ခာရှိစွာဝန်ဆန်းနိုင်ရေးကိုပိုမိုထည့်သွင်းစဉ်းစားအာရုံစိုက်ဖို့ဒါမိမောင်းထိုးပြလိုက်တာပေါ့နော်တစ်ဖက်ကလည်းဒီကမ္ဘာနိုင်ငံအသီးသီးရဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေမှာဒီ Global Development Agenda မှာဒီ Disability Issue ကို Mainstream လုပ်ကြပါဆိုတဲ့ message ပေးလိုက်တယ်လို့ကျွန်တော်အနေနဲ့ခံယူရတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီလှုပ်ရှားမှုတွေကိုတော့ပို့ပြီးတော့ဟိုတွန်းအားဖြစ်စေတယ်ခွန်အားတွေဖြစ်စေပါဟု
တ်ကဲ့ခုနေလေးဆိုခုလိုရှင်းပြပြီးတော့ကျေးဇူးများကြီးတင်ပါ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးများကြီးပ
ါဒါကတော့မြန်မာရေးရာဆွေးနွေးကမ်းအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတော်တာရှင်တို့အခုဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနေတာနေနဲ့ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50လိုင်းလက်မီတာ190တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ပြောရရင်လက်ရှိရခိုင်ပြည်နယ်လွှတ်တော်ကအဆိုတင်ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ဟာပြည်တော်စုအဆင့်လွှတ်တော်တရ
ားဒါကတော့သတင်းစာဆရာဦးစီသူအောင်မြတ်မှာပြည်တွင်းသတင်းသုံးသပ်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရမှာပါဒါအပြင်ကမ္ဘာတစ်လုံးထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်အခုပထမဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့တော်ရရှင်အောင်အောင်အုံးဆိုတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးကြပါလိမ့် VOA အဖွဲ့သားတွေအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုအစဉ်အားပေးလျက်ပါဒါကျွန်တော်ရဲ့ပထမဆုံးစာပါစာရောက်မရောက်ကျေးဇူးပြုပြီးတော့အကြောင်းပြန်ကြားပေးစီလိုပါတယ်စာရီအများကြီးရေးပို့ချင်ပါတယ်အားလုံးကိုလည်းကျေးဇူးတင်ပါတယ်လို့ရေးထားပါတယ်ဟုတ်ကဲ့ပါကိုအောင်ရေမြမပြည်ကပေးစာများအစီအစဉ်ကနေဒီတော်ရရှင်ကိုပြန်ကြားပေးလိုက်ပါရနော်စားရည်အများကြီးရေပေါ်အောင်မယ်ဆိုလို့လည်းအထူးဝမ်းသာပါရရှင်ဒါနဲ့တော်ရရှင်နေနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ခီးစဉ်ကြောင့်လည်းသိရမယ်ထင်ပါရနော်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်မှာဝါရှင်တန် DC မြို့တော်ကိုရောက်တုံးရောက်ခိုက်ဒေါအောင်ဆန်းစုကြည်ရဲ့သွာလာလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဗီဒီယိုဖွဲသားတယ်မလွတ်တမ်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရနော်ဒီလိုတင်ဆက်ပေးတာနဲ့ပတ်သက်ပြီးတော့ VOA Facebook ပရိသတ်ဦးစော်မူက VOA အဖွဲ့သားတွေကြမ်းမာကြပါစေဗျာအမေစုသတင်းတွေမပြတ်တင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်ဦးအောင်ဇေယျဆိုတဲ့တော်ရရှင်ကတော့ VOA မြန်မာပိုင်းအစီအစဉ်ကိုကျေးဇူးပါအမေရိကန်ရောက်မြန်မာတွေဒေါအောင်ဆန်းစုကြည်ကိုအခက်အခဲတွေအများကြီးကြုံပြီးမှကြိုဆိုရတယ်လို့ထင်မိပါတယ်အာဘတရအကြိုဆိုတာတွေတွေ့ရလို့ဝမ်းသာပီတိဖြစ်နေရပါတယ်ဒေါအောင်ဆန်းစုကြည်တွားလေရမှာဒီအမေရိကန်ရောက်မြန်မာနိုင်ငံသားတွေစုဝေးပြီးတော့ဒေါအောင်ဆန်းစုကြည်ကိုအပေါက်ကနေစောင့်ကြိုနှုတ်ဆက်ကြတာတွေကိုဒီကျမတို့ VOE ကဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးတာတွေကိုကြည့်ပြီးတော့ Facebook ကပရိသတ်တွေရေးလာကြတာဖြစ်ပါတယ်ကျော်ရှင်းဆိုတဲ့ VOE Facebook ပရိသတ်ကတော့
အမေမြန်မာနိုင်ငံသားတယောက်ကိုဒီလိုမျိုးလေးလေးနက်နက်ကြိုဆိုဂုဏ်ပြုပေးတာဝမ်းသာပီတိဖြစ်ရပါတယ်ကမ္ဘာအလယ်မှာအမေကြောင့်မြန်မာနိုင်ငံသားတယောက်ကိုအလေးထားဆက်ဆံပေးတာကိုကြည့်ပြီးတော့အတိုင်းဆမသိပြောပါရယ်အမေလည်းကျမ်းမာတက်ရှိစိတ်ချမ်းသာပြီးတော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကမ္ဘာသူကမ္ဘာသားအားလုံးစိတ်ချမ်းသာကိုချမ်းသာရှိပြီးတော့အေးချမ်းပါစေတိုင်းပြည်ကြီးလည်းအေးချမ်းပါစေစုမကောင်တောင်းပါရယ
်ဝင်းနှင်းစီကလည်း VOE ဝိုင်းတော်သားတွေအားလုံးအထူးကျေးဇူးတင်ပါရစေမိမိသွားလေရာကို live ထုတ်လွှင့်ပေးတာလေးစားဂုဏ်ယူမိပါတယ်တဲ့ ဝင်းဝင်းမေကလည်းဓာတ်ရိုက်ထုတ်လွှင့်ပေးတာ VOA ကျေးဇူးပါအမေစုအစားအရာအဆင်ပြေပြီးအောင်မြင်တဲ့ခီးစဉ်ဖြစ်ပါစေကြောင်းဆုတောင်းပေးနေပါတယ်လို့ဆိုလာပါတယ်ခိုင်တစင်မင်းကတော့အမေစုတက်ရှည်ကြမှာပါစေအမေစုခီးစဉ်ကိုပြသပေးတဲ့ VOA အဖွဲ့သားတွေအားလုံးကိုကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်စရာတန်းကလည်း VOA အဖွဲ့သားတွေစူးစမ်းတင်ဆက်ပြီးလို့တသက်မှာတခါမှမမြင်ရဘူးတဲ့မြမအမြင်နှပန်းပွင့်နေတာမြင်ဘူးရပါပြီဗျာကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရဲကြီးဆိုတဲ့ Facebook ကပရိသတ်ကတော့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တစ်ယောက်တွာလာလှူရှားပုံတွေကိုကြည့်ပြီးတော့အသက်အရွယ်နဲ့မမြမြမပြည်ကောင်းစားရေးစိတ်ပင်ပန်းလူပင်ပန်းအလုပ်လုပ်နေတဲ့အမေကိုကြည့်ပြီးတော့စိတ်မကောင်းဘူးကိုယ်စိတ်ရင်းနဲ့ကျန်းမာပါစေအသက်ရှိပါစေလို့ပဲဆုတောင်းရင်းနဲ့အနာဂတ်ကိုအကောင်းမြင်မိပါတယ်တဲ့အေးအောင်ဆိုတဲ့ Facebook သောရရှင်ကတော့ကျေးဇူးတင်ပါတယ် VOA အမေရိကန်အထက်လွှတ်တော်အမတ်တွေကလည်းမြန်မာနိုင်ငံကိုစိတ်ဝင်စားနဲ့အကူအညီပေးမယ်ကြားရလို့ဝမ်းသာပါတယ်အထက်နဲ့အလဲအလတ်တန်းစားတွေဒုက္ခသိပ်မဖြစ်ပေမလဲစိပေးဒုက္ခတွေနဲ့အောက်ခြေလက်လုံလက်စားလူတို့ကိုအရင်ဦးစားပေးပြီးတော့ကူညီတင်ပါကြောင်းအကြံပေးတင်ပြပါရစေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အင်္ဂါနေ့ညနေပိုင်းကဝါရှင်တန်မြို့တော်မှာရှိတဲ့သမ္မတအိဗရာဟမ်လင်ကွန်အထိမ်းအမှတ်ဘိမှန်ကိုတွားရောက်ပြီးတော့လေးလာတာကိုလည်းVOA Facebook ကနေကြည့်ရပါတယ်ဆိုပြီးတီတော်ရရှင်ရေးလာပါတယ်ဖိုးထောင်ဆိုတဲ့ Facebook ကတော်ရရှင်ရေးလာတာကတော့
ပြောရမယ်ဆိုရင်လူတို့ဘက်ကမျှော်လင့်ချက်တွေကတော့အတော်ကြည့်ရယ်တကယ်တမ်းလက်တွေ့အဖြစ်အခုအချိန်ထိတိတိကျကျစီးစီးသာသာတွတ်တက်လာမှုကတော့မတွေ့ရဘူးဥပမာစာဝန်တွေရေးဆိုရင်တကယ်တမ်းကုန်စည်နှုန်းတွေဆိုရင်ပိုပြီးကြည်လာတော့မျိုးတောင်တွေ့ရတယ်စီးပွားရေးအရဆိုရင်တစ်ဖက်ကပြောသလိုဒေါအောင်ဆန်းစုကြည်တက်လာလို့ရှိရင်နိုင်ငံခြားရေးနှိမ့်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေဒီချိန်မှာစီးပွားရေးကောင်းလာမယ်ဆိုတော့မျှော်လင့်ချက်တွေနဲ့ပဲသွားနေရတယ်။လက်တွေ့အဖြစ်သီးသာထင်ရှားတဲ့ပြောင်းလဲမှုတွေတိုးတက်လာမှုတွေတော့မတွေ့ရပါဘူး
။သီးသာထင်ရှားတဲ့ပြောင်းလဲမှုတိုးတက်မှုတွေမတွေ့ရသေးပါဘူးဆိုပြီးတော့ဒီတော်ရရှင်ရေးလာတာပါ။အခုကြားဖြတ်ပြီးတော့တော်ရရှင်တကူအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါမယ်။ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်8ချိန်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ဟုတ်တစ်ခေါက်တော့လည်းဒီသတင်းလေးဒီ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းနဲ့စဝင်ဝင်ချင်းမှာထုတ်လွှင့်ပေးခဲ့ပူပါရယ်နော်။Adele တီဆိုထားတဲ့ Send My Love to Your New Lover ဆိုတဲ့သတင်းလေးထုတ်လွှင့်ပေးနေတာပါ။အခုလောလောဆယ် American ပြည်အောင်စုမှာ number 8 နေရာကိုရောက်နေလို့ဖြစ်ပါတယ်။ဒီသတင်းအနေနဲ့အမြင့်ဆုံးဖြစ်တဲ့ American ပြည်အောင်စုမှာ number 8 ကနေဒါနိုင်ငံမှာတော့ number 10 အထိအမြင့်ဆုံးကိုချိတ်ခဲ့တာပါရှင်။ Adele တီဆိုထားတဲ့ Send My Love to Your New Lover ဆိုတဲ့သတင်းကိုနားဆင်ကြည့်ပါအောင်နော
်။ This was all you.Put your hands on my body and told me, you told me you were ready for the big one, for the big jump. I'd be your last love, everlasting you and me. That was what you told me.
Adele ဒီဆိုထားတဲ့ Send My Love to Your New Lover ဆိုတဲ့တချင်ကိုနားဆင်ကြရတာပါရှင်။သရရှင်ရဲ့ပေးစာတွေကိုအချိန်ရသလောက်ဆက်ပြီးတော့ဖော်ပြပေးတော့ပါအောင်မယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလုံးလုံးလက်လက်ထုတ်ဖော်လာကြတဲ့အစာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ထက်ကစာတစောင်းကိုပြောပြပေးကြပါတယ်။လောကမှာဘယ်နှစ်ဖက်ကွဲနေကြတဲ့အခါမှာသူ့ဘက်ကကြီးတော့လည်းအမှန်ကိုယ့်ဘက်ကလည်းကြီးတော့အမှန်ဆိုတဲ့အခြေအနေမျိုးတွေရောက်တတ်ပါတယ်။ဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်
။ VOE ကစူးစီးတင်ပြတာကောင်းတယ်လို့ရေးသားပြောဆိုကြောင်းယာရီကလည်းကောင်းတယ်လို့ယူဆပါတယ်။ကျွန်တော်အမြင်ရတော့နှစ်ဖက်စလုံးကသူ့ဘက်ကကြည့်ရင်လည်းဘွားကိုယ့်ဘက်ကကြည့်ရင်လည်းဖမိုးဆိုးသလိုပါပဲနှစ်ဖက်စလုံးမမောက်လိုပါတယ်မဘာသာအနေနဲ့တဘာသူတွေရဲ့သွေးဆောင်ဖျားယောက်မှုနောက်ကိုမလိုက်မိရင်လိုအပ်တယ်လို့ NLD အနေနဲ့လည်းတဘာသူတွေရဲ့သွေးဆောင်ဖျားယောက်မှုနောက်ကိုမလိုက်မိစေဖို့လိုအပ်ပါတယ်ညီဝက်ပြီးပြားရေးလိုအပ်တယ်လို့လုံခြုံဖေးမှကူညီရေးလည်းလိုအပ်ပါတယ်စီးပွားရေးစီဥတီသွားဖို့လိုအပ်တယ်လို့သာသနာပြုရေးစီဥတီသွားဖို့လည်းလိုအပ်ပါတယ် NLD နဲ့မဘာသာဟာအကျိုးပြုနိုင်တဲ့အဖွဲ့အများဖြစ်တဲ့အတွက်ကြောင့်အကောင်းကိုသွားနိုင်ရန် NLD ရောမဘာသာရောထောက်ခံပါလေတွဲလက်တွေဖြစ်သွားစေလိုပါလေ
ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ပြီးတော့သောရရှင်တယောက်သူရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုပုံဝင်လင်းလင်းထုတ်ဖော်ပြီးတော့ပြောလာခဲ့တာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒီတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်အခုဆက်ပြီးတော့ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်တချင်းတောင်းကျင်လို့ပါဗျာဆိုပြီးတော့အောက်ကလာကုန်ထဲကရေးလာတဲ့သောရရှင်တယောက်ကတော့ဖားကန်ကအကိုမျိုးအောင်ဖြစ်ပါတယ်သူကတချင်းတောင်းကျင်လို့ပါတယ်စက်တင်ဘာ10ရက်နေ့မှာကြာရောက်တဲ့သမီးလေးမွေးနေ့အတွက်ဇောဝင်းထွက်ရဲ့တန်တရာဆန်းရီဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်ဟုတ်ကဲ့ပါကိုမျိုးအောင်ရင်အကျိုးပြီးတော့စာရေးပြီးတော့ဒေတောင်းထားကမှသမီးလေးရဲ့မွေးနေ့အမီတချင်းလေးမထုတ်လွှင့်ပေးနိုင်တော့အထူးစိတ်မကောင်းဖြစ်ရပါတယ်ရှင်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ပင်လုံညီလာခံစာတွေကိုဇက်တိုက်ဖော်ပြပေးနေရတာမလို့တချင်းတောင်းတဲ့သူတွေရဲ့အစာတွေကိုတော့မဖော်ပြပေးနိုင်တာပါနော်ကိုမျိုးအောင်ရဲ့သမီးလေးမွေးနေ့အမိမရလိုက်ပေမဲ့လည်းဒီနေ့တချင်းလေးကိုပဲမွေးနေ့တိလက်ဆောင်ဖြစ်နေလက်ခံယူပေးပါလို့ပြောချင်ပါတယ်နော်ဒီတစ်ပတ်စက်တင်ဘာလ18ရက်နေ့မှာမွေးနေ့ကြာရောက်တဲ့သောရရှင်တယောက်တွေဒေတောင်းစာတွေအများကြီးကျွန်တော်တို့ရထားပါတယ်နော်ရှမ်းပြည်မြောက်ပိုင်းခိတချင်းရွှေဟော်က VOA ရဲ့အမခံပရိသတ်ဖြစ်ပါတယ်ဆိုရဲဂျင်ဆိုလ်ဆိုတဲ့သောရရှင်ကလည်းကလေးမျိုးအင်တိုင်းလေးရွာနဲ့တငယ်ချင်းကောင်းကြီးကိုဟုတ်ခေါ်ကိုအောင်စာအတွက်သူ့ရဲ့မွေးနေ့မွေးရဖြစ်တဲ့စက်တင်ဘာလ18ရက်တနင်္ဂနွေနေ့မှာကြာရောက်တဲ့ရွှေရည်တုမွေးနေ့မှာမွေးနေ့ရှင်နဲ့ကျွန်တော်အပါအဝင် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရောနားဆင်ဖို့အတွက်ဒီမွေးနေ့ရှင်အရန်တိုင်းနဲ့တက်တဲ့တချင်းလေးထုတ်လွှင့်ပေးပါတယ်စိုက်ဒီဇိုင်းရဲ့ဧည့်သည်တချင်ဒါမှမဟုတ်လဲဇောဝင်းထွေရဲ့ခန္ဓာရခီးတဲ့တပုတ်ပုတ်ကိုထုတ်လွှင့်ပေးစေခြင်းပါတယ်ဆိုပြီးတော့ဒေတောင်းလာပါတယ် VOE ကိုထောက်ရအားပေးနေမဲ့ဝဝဖူးဆိုတဲ့သရရှင်ကတော့တမိကတော့ကလေးမျိုးကပါခြေလာစွာသောဦးလေးကြီးဦးအောင်စာအတွက်တချင်တောင်းခြင်းလိုပါဦးလေးအရင်ကြိုက်တဲ့စိုက်ဒီဇိုင်းရဲ့တချင်လေးထုတ်လွှင့်ပေးပါဦးလေးကြီးမွေးနေ့မွေးရဲ့တိုက်ဆိုင်တဲ့လာမယ့်စက်တင်ဘာတနင်္ဂနွေနေ့မှာဆက်ဆက်ထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်မေသူစာဆိုတဲ့သောရရှင်ကလည်းတမီ VOE ကိုတခါမှတချင်မတောင်းမှုပါဘူးဒီတခါတော့တချင်တောင်းကြပါလေတမီချစ်တဲ့ဥကူကိုဥဟုတ်ခေါ်ဥအောင်စာရဲ့မွေးနေ့မွေးရဲ့တရက်တည်းကြတဲ့ဒီစက်တင်ဘာ18ရက်တနင်္ဂနွေနေ့မှာတမီနဲ့ဒီမွေးနေ့ရှင်ကိုရိုင်းနားဆင်ဖို့အတွက်မြစ်တာဒီလက်ဆောင်တချင်ထုတ်လွှင့်ပေးစီကြပါလေတဲ့ VOE ကိုအမြဲတမ်းအားပေးနေတဲ့မေသူစာစာရေးတောင်းဆိုလာတာပါဟုတ်ကဲ့ပါဒီတော့ဒီတစ်ပတ်တော့ဒီသောရရှင်ကိုဟုတ်ကြီးခေါ်ဥအောင်စာအတွက်သူ့ကြိုက်မွေးနေ့ဒီလက်ဆောင်တချင်လေးထုတ်လွှင့်ပေးကြပါရနော်မွေးနေ့မှာကိုသုံးလုံးထပ်ပြီးမယ်လဲဘေးပရာကင်းခွာပြီးကျန်းမာရွှင်လန်းပါစေလို့ VOE အဖွဲ့သားတွေအားလုံးဆုတောင်းပေးပါရရှင်ဇဝင်းထုတ်တီဆိုထားတဲ့ကန္နာယခေတေဆိုတဲ့တချင်ကိုဒီတိချစ် view ရေတော့ရှင်အားလုံးနဲ့ဖားကန်ကကိုမျိုးအောင်နဲ့တမီလေးပါနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
တရားသည်တို့ရရှိခဲ့ ma yu hao ni po ma ve ma te chi ya de mi le ku ro song song ga bi ve ye a che do pyo kwe la a che ma la de ti yi de ti yo ma ve ye
ကနရရဲ့ပြည်ကျန်းတျှောက်ရေကြီးတဲ့အငွေပြခါချက်ကြီးပူပြပေါ်ကောင်းများကဝါမျိုးရဲငါကိုကျွမ်းလောင်ခဲ့ဟာအီးမနဲ့လွှဲချောင်းခဲ့ကိုနားဖို့ရရဲ့မင်းပြီးအချင်းတွေ့ပဲမလဲငါကဟာငါရရရည်နဲ့ဒါကတော့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးနားဆင်ရမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်ကဏ္ဍပါ
ပြောင်စုနဲ့ပြည်နယ်လွှတ်တော်ပုတ်တက်မှုပြဿနာများစတင်ပေါ်ပေါက်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်ဤတန်စင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာနားဆင်ကြပါဒီကနေ့စတင်ပါဆက်လျက်တွေကကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာကုလသမဂ္ဂအထွေထွေတွင်မှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေ ုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်သည်ရခိုင်ပြည်နယ်ရှိရခိုင်အပါအဝင်တိုင်းသားနိုင်ငံသားများ၏သဘောတူညီချက်ဖြင့်ဖွဲ့စည်းခဲ့ခြင်းမဟုတ်၍ကော်မရှင်၏ဖွဲ့စည်းဖြစ်တည်မှုနှင့်လှုပ်ဆောင်ချက်များအလုံးကိုအတိမတ်မပြုသင့်ကြောင်းဆိုပြီးဖြစ်ပါသည်။တကယ်တော့အလားတူဆွေးနွေးချက်မျိုးပြည်ထောင်စုအဆင့်ပြည်သူ့လွှတ်တော်မှအကြိမ်နဲ့ဆွေးနွေးခဲ့ပြီးကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဆိုတဲ့အဆိုရှုံးနိမ့်ခဲ့ပြီးလည်းဖြစ်ပါသည်။ပြောရရင်လက်ရှိရခိုင်ပြည်နယ်လွှတ်တော်ကအဆိုတင်ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ဟာပြည်ထောင်စုအဆင့်လွှတ်တော်တရားရဲ့ဆုံးဖြတ်ချက်နဲ့ဆန့်ကျင်နေတာတွေ့နိုင်ပါသည်။ပြည်နယ်အဆင့်လွှတ်တော်တွေဟာပြည်ထောင်စုအဆင့်အစိုးရနဲ့ပြည်ထောင်စုအဆင့်လွှတ်တော်တွေရဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်ပြီးဆုံးဖြတ်ပိုင်ခွင့်ရှိသလားဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကြက်တဲပုံစံမျိုးဖြစ်လာနိုင်မလားရှေ့ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ရခိုင်ပြည်နယ်လွှတ်တော်မှာကိုဖီအန်နဲ့အချမ်းပိကော်မရှင်ကိုရခိုင်အမျိုးသားပါတီကအမတ်12ယောက်ပြည်ခိုင်ဖြိုးပါတီကအမတ်2ယောက်နဲ့တမရော်သားအမတ်1ယောက်ပေါင်း15ယောက်ထောက်ခံဆွေးနွေးကြပြီးအဆိုကိုကန့်ကွက်သူမရှိအတည်ပြုခဲ့တာဖြစ်ပါတယ် NLD အမတ်တွေကတော့ဒီအကြောင်းအရာဟာပြည်ထောင်စုအစ်စ်မှာဆွေးနွေးဆုံးဖြတ်ချက်ချပြီးသားဖြစ်တာမို့ဝင်ရောက်ဆွေးနွေးတာလုံးဝမလုပ်ခဲ့ပါဘူးတကယ်တော့ကိုဖီအန်နဲ့ကော်မရှင်ကိုပြည်တွင်းမှာရက်ခိုင်အမျိုးသားပါတီနဲ့ပါတီတချို့ကအစံကျင်ကန့်ကွက်ကြတာကလွဲလို့အာနာယ NLD နဲ့ပါတီတချို့ကထောက်ခံခဲ့ကြသလိုကုလသမဂ္ဂအမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ကြေကြေပြန့်ပြန့်ကြိုးဆိုထောက်ခံမှုရခဲ့တာကိုတွေ့နိုင်ပါတယ်။အခုနောက်ဆုံးနိုင်ငံတော်အတိုင်းအမေကန်ဒေါ်အောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစင်မှာလည်းရခိုင်ပြည်နယ်ကပြည်ထနာနဲ့ပတ်သက်ပြီးအခုလိုပြောခဲ့ပါတယ်။ညီညွတ်မှုဖြစ်ဖို့အတွက်တိုးတက်ဖွံ့ဖြိုးမှုလည်းလိုအပ်ပါတယ်။ဘာကြောင့်လဲဆိုရင်အကန့်အသတ်နဲ့ရှိနေတဲ့အရင်းမြစ်တွေကိုအချင်းချင်းလူရဲ့တိုက်ခိုက်နေကြရတဲ့အဖြစ်မရောက်အောင်လုပ်နိုင်ဖို့အရေးကြီးပါတယ်။ဒါကြောင့်ကျမတို့ဟာရုပ်ပိုင်းဆိုင်ရာတည်ရန်စာတတွေကိုပုံမှုဖွံ့ဖြိုးလာအောင်လုပ်ရမယ်။ရခိုင်ပြည်နယ်မှာငင်းချင်းအတွက်တာမကဒါတွေကိုပါသုံးသပ်ဖို့ကိုဖီအန်နဲ့ဥဆောင်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းလိုက်တာပါ။ကျမတို့ပြည်သူတွေရုပ်ပိုင်းဆိုင်ရာပုံမှုကြွယ်ဝချမ်းသာအောင်လုပ်ရမယ်။ဒါမှသာနိုင်ငံရေးလှုပ်ဆောင်ချက်တွေကိုခိုင်မာစေမှာဖြစ်ပါတယ်လို့ဆိုပါရယ်
။ဆက်ပြီးဒေါ်ဆန်းစုကြည်ကလူမှုအတိုင်းဝန်းချင်းရံပွဲတွေဖြစ်နေတာကိုကျမတို့လှစ်လူရှုထားလို့မရပါဘူး။ဒါသိအရေးကြီးပါတယ်။အချိန်ဆွဲမနေပဲချက်ချင်းလှုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ပထမအဆင့်အနေနဲ့စတင်ဆောင်ရွက်နေတာဖြစ်ပါတယ်။ကျမတို့နိုင်ငံမှာဘယ်နိုင်ငံသားတယောက်ကိုမဆိုနိုင်ငံသားအခွင့်အရေးအပြည့်အဝရရှိစေမှာဖြစ်ပါတယ်။နိုင်ငံသားဖြစ်ထိုက်သူအားလုံးဟာလည်းနိုင်ငံသားဖြစ်ရမှာပါ။ဒီလိုရက်ကိုအမြန်ဆုံးနဲ့အမျှတဆုံးဆောင်ရွက်ရမှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်မှာကျမတို့လှုပ်ဖို့ကြိုးစားနေတာပါပဲ။ကျမတို့ဟာဒီပြဿနာကိုဖြေရှင်းဖို့အတွက်စိတ်စေတနာတန်တန်နဲ့အားထုတ်နေတာဖြစ်တယ်ဆိုတာကိုကဘာကအတိမတ်ပြုစေချင်ပါတယ်။ရခိုင်ပြည်နယ်ကမတူကွဲပြားတဲ့လူအတိုင်းဝိုင်းနှစ်ခုဟာအင်မတန်ဆင်းရဲနွမ်းပါတဲ့ဒေသမှာနေထိုင်နေရပါတယ်။ဒါပေမဲ့ကျမတို့အားလုံးအတူတူကပူးပေါင်းပြီးဒီဒေသရဲ့ဖွံ့ဖြိုးမှုအလားအလာအားလုံးကိုကူညီပေးမယ်ဆိုရင်ဆင်းရဲနွမ်းပါမှုကိုပပျောက်အောင်လုပ်ပေးနိုင်မယ်ဆိုရင်အဲ့ဒီဆင်းရဲနွမ်းပါမှုကြောင့်စီးလုံးညီညွတ်မှုပြတ်ပြားခဲ့ရတဲ့ကျမတို့တနင်္ဂနွေတဲကိုကူညီရုံသာမကမတူကွဲလဲမှုကိုစီးလုံးညီညွတ်မှုဖြစ်အောင်ဖန်တီးပြီးစိတ်ဝမ်းကွဲမှုတွေကိုကျော်လွှားနိုင်တယ်ဆိုတဲ့နမူနာအဖြစ်ကဘာကြီးတစ်ခုလုံးကိုကူညီနိုင်မှာဖြစ်ပါတယ်လို့ပြောခဲ့ပါတယ် ဒေါန်ဆန်းစုကြည်ရဲ့ကုလိုတိုက်တွန်းပြောဆိုချက်တွေနဲ့အညီအမေရိကန်သမ္မတအိုဘားမားကလည်းလက်ရှိမြန်မာအစိုးရရဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကြိုးစားဆောင်ရွက်နေတာတွေကိုထောက်ခံအားပေးကြောင်းပြောဆိုခဲ့ပါတယ်
အခုလိုပြည်တွင်းပြည်ပထောက်ခံမှုတွေကြဲကြဲပြန့်ပြန့်ရနေပေမဲ့ရခိုင်ပြည်နယ်လွှတ်တော်ကတော့ကော်မရှင်ကိုအတိမတ်မပြုတဲ့အဆုံးဖြတ်ချက်ချခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်လွှတ်တော်မှာတင်သွင်းဆွေးနွေးဆုံးဖြတ်လိုက်တာဟာအဆိုတရက်အနေနဲ့ဖြစ်ပါရဲ့။လွှတ်တော်တွေဟာရေဘူးရအဖြစ်ဥပဒေပြုခြင်းအဆိုတင်သွင်းဆုံးဖြတ်ခြင်းနဲ့မေးခွန်းတွေမေးမြန်းခြင်းဆိုတဲ့အလုပ်၃ခုကိုလုပ်ကြရပါတယ်။လွှတ်တော်အစဉ်စီရင်ဥပဒေပြထမ်းခြင်းဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံအခြေခံဥပဒေလွှတ်တော်အစဉ်စီဆိုင်ရာဥပဒေဤဥပဒေတွေမှာကြဲကြဲပြန့်ပြန့်ပြထမ်းထားတာတွေ့ရပါတယ်။ဒါပေမဲ့အစိုးတင်တာနဲ့ပတ်သက်လို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာလုံးဝဖော်ပြထားခြင်းမရှိပါဘူး။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ဆိုင်ရာဥပဒေပုံမှန်၉ကငယ်မှာလွှတ်တော်တို့တင်သွင်းသောဥပဒေကြမ်းများအစိုးများနှင့်ဆက်လင်း၍ဆွေးနွေးရာတွင်ပြည်ထောင်စု၏အကျိုးစီးပွားကိုသာအထူးထားခြင်းဆိုတဲ့စာတစ်ကြောင်းလောက်ပဲဖော်ပြထားတာတွေ့ရပါတယ်။ဒီအတွက်ရခိုင်ပြည်နယ်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေတည်ဆဲဥပဒေနဲ့မညီပါဘူးဆိုပြီးယတိပြတ်ပြောနိုင်တဲ့အခြေအနေမျိုးမရှိဘဲအငင်းပွားပွဲအခြေအနေအဖြစ်ပဲသတ်မှတ်လို့ရနိုင်ပါလိမ့်မယ်။တကယ်တော့ပြည်ထောင်စုအစိုးရကကော်မရှင်တရက်ဖွဲ့စည်းထားတယ်။ဒီကော်မရှင်ကိုပြည်내အဆင့်လွှတ်တော်ကလုံးဝအသိမှတ်မပြုနိုင်ဘူး။လုံးဝပူးပေါင်းဆောင်ရွက်ခြင်းမပြုနိုင်ဘူးဆိုတာကောင်းမွန်တဲ့အခြေအနေတော့မဟုတ်ပါဘူး။အစိုးရနဲ့ပတ်သက်ပြီးဖွဲ့စည်းပုံနဲ့ညီမညီဖွဲ့စည်းပုံဆိုင်ရာခုံရုံးကိုဆုံးဖြတ်ခိုင်းရအောင်ကလည်းအစိုးတင်သွင်းတာနဲ့ပတ်သက်ပြီးဖွဲ့စည်းပုံထဲမှာလုံးဝဖော်ပြထားတာမရှိလို့ဒီလိုအဆင့်လည်းမဖြစ်နိုင်ပါဘူး
။လက်ရှိပြဿနာနဲ့ပတ်သက်လို့ကတော့ပြည်ထောင်စုအဆင့်လွှတ်တော်တွေဟာတိုင်းဒေသကြီးနဲ့ပြည်နယ်ဆိုင်ရာလွှတ်တော်ဥပဒေကိုပြင်ဆင်ဖြေရှင်းမဲ့နည်းလမ်းကတော့ရှိနေပါတယ်။ဥပဒေထဲမှာတိုင်းဒေသကြီးနဲ့ပြည်နယ်အဆင့်လွှတ်တော်တွေအနေနဲ့အဆိုတွေတင်မယ်ဆွေးနွေးမယ်ဆိုရင်ပြည်တော်စုအဆင့်ကဆုံးဖြတ်ထားပြီးသားကိစ္စတွေကိုဆန့်ကျင်ပြီးမလုပ်ရမဆွေးနွေးရဆိုတာမျိုးထည့်သွင်းပြဋ္ဌာန်းလိုက်တာမျိုးဖြစ်နိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြည်တော်စုအဆင့်အစိုးရလွှတ်တော်နဲ့ပြည်နယ်အဆင့်လွှတ်တော်ကြားအငင်းပွားမှုတစ်ခုစပြီးဖြစ်လာတယ်လို့တော့အသိမှတ်ပြုရပါလိမ့်မယ်။နောက်ဖက်ဒရယ်စနစ်ပုံစံကိုသွားမယ်ဆိုရင်အခုလိုပြဿနာမျိုးမကြာခဏပေါ်ပေါက်လာနိုင်ပါကြောင်းနဲ့ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖွဲ့စည်းပုံအပါအဝင်ဒီဇယ်ဥပဒေနီးဥပဒေတွေအတိုင်းငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ပဲဖြေရှင်းကြရမယ်ဖြစ်ပါကြောင်းပြင်ပြလိုက်ရပါမယ
်အခုနားဆင်ကြရတာကတော့ပြည်တော်စုနဲ့ပြည်နယ်လွှတ်တော်ပုတ်တက်မှုပြဿနာစတင်ပေါ်ပေါက်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဦးစီသူအောင်မြင့်ဆွေးနွေးတုံ့သက်တင်ပြထားတဲ့ပြည်ရင်းတုံ့သက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်သောတာရှင်တို့အနေနဲ့ VOA ကိုစာရေးသားဆက်သွယ်ကြပါလို့လည်းပြောပါရစေ VOA ကိုစာရေးသားဆက်သွယ်ပေးဖို့ခြင်းနဲ့ဆိုရင်တေးတချင်းတောင်းဆိုခြင်းနဲ့ဆိုရင်ဆက်သွယ်ရမယ်လိပ်စာကတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေတဆင့်ဝေဖန်အကြံပေးခြင်းနဲ့တည်ထချင်းတောင်းဆိုခြင်းနဲ့ဆိုရင်ဆက်သွယ်ရမယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ဘူးစာရိုက်ကြီးကာနာလန်ရန်ကုန်မြို့ဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်ကတော့12923822555ဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်နောက်တစ်ခုကတော့ကဘာတလှားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်။အခုလိုထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကဆက်လက်တင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်အတွင်းတရုတ်နိုင်ငံရှေ့တောင်ပိုင်းမှာတိုင်ဖုန်းမုန်တိုင်းမီရန်တီတိုက်ခိုက်ခဲ့တဲ့အတွက်မိုးကြီးပြီးလျှက်စစ်ဓာတ်အားတွေလည်းပြတ်တောက်ကုန်ပါတယ်။ဒီမုန်တိုင်းကြောင့်ဖူချိုးမြို့ကုန်တိုက်တစ်ခုရှိမှာတရုတ်ရိုးရာလာမုတ်ပွဲတော်အတွက်ပြင်ဆင်ထားတဲ့လေထိုးရုံလကဘာလုံးကြီးအထင်းကိုကျိုးတွေကလွတ်ထွက်ပြီးတော့မြို့ထဲကိုလိမ့်သွားခဲ့ပါတယ်။လကဘာလုံးကြီးဟာဖူချိုးလမ်းတွေတလျှောက်လိမ့်သွားခဲ့ပြီးတော့လမ်းပေါ်မှာရှိတဲ့ကားတွေမော်တော်ဆိုင်ကယ်တွေကိုဝင်တိုက်သွားပါတယ်။ဒီလကဘာလုံးကြီးရဲ့ဗီဒီယိုနဲ့ဓာတ်ပုံတွေဟာအင်တာနက်မှာအလင်းမြန်ပြန့်နှံ့သွားခဲ့ပြီးတော့ဒီဖြစ်ဖြစ်နဲ့ပတ်သက်လို့ဟာသလို့ပြောဆိုတာတွေလည်းအများကြီးရှိခဲ့ပါတယ်။မီရန်တီတိုင်ဖုန်းမုန်တိုင်းဟာအခုဒီ2016ခုနှစ်အတွင်းမှာတော့အင်အားအပြည့်စုံဖြစ်ပြီးစူပါတိုင်ဖုန်းမုန်တိုင်းလို့လည်းသတ်မှတ်ထားတာပါ။မုန်တိုင်းကြောင့်ဒီလေရင်နဲ့ရထားခီးစင်တွေဒါဇင်နဲ့ချီဖြတ်သိမ်းခဲ့ရပြီးတုံးရချာကျင်းပတဲ့လမုန်ပွဲတော်အစားခီးသွွားအစီအစဉ်တွေကိုလည်းအနှောက်အယှက်ဖြစ်စေခဲ့တယ်လို့နိုင်ငံပိုင်ရုပ်သံသတင်းကကြေညာပါရရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတော့အီတလီနိုင်ငံကငလင်ထန်သင့်ပြည်သူတွေအတွက်ရန်ပုံငွေရှာပွဲတစ်ခုကိုကျင်းပခဲ့ပါတယ်။အီတလီအသားလုံးစားပြိုင်ပွဲကိုကျင်းပပြီးရန်ပုံငွေရှာခဲ့ကြတာပါ။ပါဝင်ရှင်ပြိုင်သူတွေအနေနဲ့တစ်မိနစ်အတွင်းအသားလုံးတွေများနိုင်သမျှများအောင်စားကြရတာပါ။ပြီးခဲ့တဲ့ဩဂတ်လက6.2ပြင်းအားရှိတဲ့ငလင်တစ်ခုအီတလီနိုင်ငံအလဲပိုင်းမှာလှုပ်ခဲ့ပြီးတော့လူပေါင်း300နီးပါးလောက်သေဆုံးခဲ့ကြရတာပါ။ငလင်တန်းကြောင့်အိုးအိမ်တွေပြိုပြက်ပြီးလူပေါင်း6000ကျော်လောက်ဟာလည်းအင်ဂျင်မဲ့ဖြစ်ကုန်ကြပါတယ်ဒီပွဲမှာကောက်ခံရရှိတဲ့အလှငွေတွေအားလုံးကိုအီတလီငလင်ရန်ပုံငွေတွေကိုထည့်သွင်းပေးသွားမှာဖြစ်ပါတယ
်ဗြိတိန်နိုင်ငံမှာတော့နိုင်ငံပေါင်း30လောက်ပါဝင်တဲ့ကမ္ဘာလက်ထွန်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်အမေရိကန်၊ကင်ညာ၊ဩစတြေးလျနဲ့တခြားနိုင်ငံတွေကရှင်ပြိုင်သူတွေကခရော့ကလီဟိလ်အရက်ကဧက900လောက်ကျဲတဲ့နေရာမှာလက်ထွန်ခဲ့ကြတာပါကမ္ဘာလက်ထွန်ပြိုင်ပွဲကိုဗြိတိရှ်အမျိုးသားလက်ထွန်ပြိုင်ပွဲနဲ့အတူတူပူးပေါင်းပြီးတော့ကျင်းပတာပါဒီပွဲမှာကုန်သွယ်လျာထွက်ကုန်တွေလက်မှုပစ္စည်းတွေရှေးဟောင်းပစ္စည်းတွေကိုပြသတဲ့ဆိုင်ကမ်းတွေပါဝင်ပြီးတော့ရှေးခေတ်လက်ထွန်နီးကနေဒီကနေ့ခေတ်လက်ထွန်ဆက်ပေါင်းစုံလဲပါဝင်ရှင်ပြိုင်ခဲ့ကြတာပါမြင်းနဲ့ဆွဲတဲ့ထွန်းနှုံးတွေအပါအဝင်ရင်းနှွေးငွေသုံးလက်ထွန်ဆက်တွေကိုပါအသုံးပြုပြီးထွန်းရက်ဆိုင်ပြူပြတာကိုမြင်ရပါတယ်ကုန်ကြစိတ်တွေအကျွဲ့ဒေသခံလက်သမားအဖွဲ့အစည်းတွေရဲ့အလှငွေတွေပုဂ္ဂလိကအလှငွေတွေနဲ့ကုမ္ပဏီကြီးတွေရဲ့ပံ့ပိုးမှုတွေကိုသုံးပြီးတော့ဒီပြိုင်ပွဲကြီးကိုပြုလုပ်ခဲ့တာပါရှင
်နယူးယောက်မြို့ကနာမည်ကျော် Guggenheim အနုပညာပြတိုင်မှာရွှေရည်18ကာရတ်နဲ့လှုပ်ထားတဲ့အိမ်သာအိုးတစ်လုံးကိုထားပေးထားပြီးဖြစ်ပါတယ်အမေရိကလို့နာမည်ပေးထားတဲ့ဒီရွှေအိမ်သာအိုးကိုအမျိုးသားအမျိုးသမီးအားလုံးသုံးနိုင်တဲ့အိမ်သာထဲမှာထည့်ပေးထားတာဖြစ်ပါတယ်အီတလီအနုပညာရှင်မာရီဇီယိုကက်တလန်ရဲ့လက်ရာဖြစ်တဲ့ဒီရွှေအိမ်သာထိုင်ကုန်ဟာတကယ့်အိမ်သာအိုးလို့သုံးလို့ရပါတယ်ဒီအိမ်သာအိုးကလူသားတွေအားလုံးတကယ်တမ်းမဖြစ်မနေလှုပ်ဆောင်နေကြရတဲ့အလုပ်ကိုမမေ့ကြဖို့တတိပေးထားတဲ့ရဲရင်တဲ့အနုပညာတရားလို့ပြတိုက်ကပြောပါတယ်ဒါအပြင်ဒီလိုပြတာဟာလူသားတရားခိုင်နှုန်းလောက်သာသုံးဖို့အတွက်လှူထားပုံရတဲ့ပစ္စည်းတစ်မျိုးကိုလူသားအားလုံးသုံးနိုင်အောင်လှုပ်ပေးခြင်းနဲ့ရည်ရွယ်ချက်ရှိတယ်လို့လည်းပြောပါတယ်ခင်ဗျာ
ကဘာတလွားထူးခြားဆန်းပြသတင်းများကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ကတင်းနာနေအခုမနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဗီယူအီမှာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်လေးမကြာခင်မှာပြီးဆုံးတော့မှာပါအခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
နယူးယောက်မြို့မန်ဟန်တန်ကလူစီကားရရဲ့မှာစနေနေ့ညကလူပေါင်း29ယောက်ကိုဒဏ်ရာရစေတဲ့ဘုံဖောက်ခွဲမှုလှုပ်ဆောင်ခဲ့တယ်ဆိုတော့ဝန်ခံပြောကြားမှုတစ်ခုကိုဗဟိုထောက်လိုင်းဌာန FBI ကစုံစမ်းစစ်ဆေးနေပါတယ်။ဗဟိုအစိုးရနဲ့နယူးယောက်ပြည်နယ်အစိုးရတာဝန်ရှိသူတွေကအသေးစိတ်အချက်အလက်တွေကိုတော့ထုတ်မပြောကြပါဘူး။နယူးယောက်မြို့အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့ဒီဖောက်ခွဲမှုကအကြမ်းဖက်လို့ရတဲ့ခုဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့နိုင်ငံတကာအကြမ်းဖက်မှုဖြစ်တဲ့တည်ထောက်တာတစုံတရာမတွေ့ရဘူးလို့ပြောပါတယ်။နယူးယောက်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကျင်းပမှာမို့ကမ္ဘာခေါင်းဆောင်ယာနဲ့ချီးပြီးရောက်နေချိန်မှာအခုလိုမန်ဟန်တန်ချယ်ဆီရံမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပြီးလုံခြုံရေးတွေကတော့တင်းတင်းကြပ်ကြပ်ချထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံတော်တိုင်ဝန်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဒီကနေ့တနင်္လာနေ့မှာနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ်ဒုက္ခတဲ့နဲ့ရွှေပြောင်းခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီမှာမြန်မာနိုင်ငံတွင်လူမျိုးရေးဘာသာရေးပဋိပက္ခတွေကြောင့်ဒုက္ခတဲ့စခန်းတွေနေထိုင်နေရသူတွေပြည်ရင်းစစ်ကြောင့်ပြည်ရင်းပြည်ပဒုက္ခတဲ့စခန်းတင်းရှောင်နေရတဲ့ဒုက္ခတဲ့တွေနေရဆန့်ခွာထွက်ပြေးရသူတွေအရေးဒေါန်ဆန်းစုကြည်နဲ့ဖြည့်ရှင်းပြောဆိုရမယ်လို့ခန့်မှန်းထားကြပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်နောက်ဆုံးကျင်းစမ်းသပ်ပစ်လွှတ်ခဲ့ပြီးတဲ့နောက်ကိုရီးယားဂျမအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကမြောက်ကိုရီးယားဘက်ကအနုမြင့်နဲ့ဒုံးကျည်လက်နက်တွေတိုးဝစီမဲ့စီမံကိန်းတွေရပ်တန့်မယ်ဆိုရင်ဆွေးနွေးပွဲတွေကိုပြန်ပြီးဆက်လုပ်တဲ့ဆန္ဒရှိတုံးပါပဲလို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာသူသမရတာဝန်ယူပြီး3-6 လအတွင်းမွေးဆေးရောင်းဝယ်မှုပပျောက်လုပ်မယ်လို့ကြေညာပေးထားပေမဲ့ဒီပြဿနာအသိကြီးမှတဲ့အတွက်ပေးထားတဲ့ကြေညာတိုင်းမလုပ်နိုင်မယ်မထင်ဘူးလို့ဖိလစ်ပိုင်သမရ Rodrigo Duterte ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်
။ဒ ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာတော်ခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမက်ခွာမျိုးဖြစ်ပြီးတော့အတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲလ်အယ်ဒါယစ်ဖြစ်ပါတယ် VOA ရဲ့တင်လန်းလာနေမနေ့ခင်အစီအစဉ်တွေကို32လိုင်းတူ32 40 49 50နဲ့လိုင်းနံပါတ်190တို့ကအတန်လွှင့်ပေးခဲ့တာပါ VOA နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာချီများနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.